တရားထုတ်တာအလွန်ကြီးပဲခက်သလားဆိုတော့ခဏခဏပြောနေလေးရှိပါတယ်တချို့တော့တော်တော်လေးနားယူဝနေပါတယ်နော်အကျဉ်းချုံပြော့ပြောလို့ရှိရင်တရားထုတ်တဲ့သူကပစ္စုပ္ပန်မှာမိမိခန္ဓာမှာဖြစ်နေတာနော်သို့မဟုတ်ပစ္စုပ္ပန်မှာမိမိကိုယ်တိုင်လုံနေတာအဲ့ဒီလုံနေတဲ့ကိစ္စပေါ်မှာစိတ်ကလေးကတ်ထားရင်ဖြစ်နေတဲ့အာယုံဖြစ်နေတဲ့ sensation မှာစိတ်ကလေးကတ်ထားရင်အဲ့လိုကထိုင်တာတရားထုတ်တာလေ။ရွရွလေးရှင်းရှင်းလေးပြောရင်ဒီတိုင်းပဲနော်။အဲ့တော့အင်္ဂလိပ်လို be aware သိနေပါလို့ပြောတာနော်။သိနေပါဆိုတာမိတိမိလို့မနေပါနဲ့လို့ပြောတာ။ absent minded ဖြစ်တော့မနေပါနဲ့နော်။ mindful ဖြစ်နေပါနော်။ mindfulness awareness ဆိုတာတူတူပဲအဓိပ္ပာယ်ပဲနော်။ be aware aware in every contextအခြေအနေတိုင်းမှာတတိရှိပါအခြေအနေတိုင်းမှာသိပြော်ပဲနေပါသိတော်ငေးမောပြော်နေပါ at all time အချိန်တိုင်းအချိန်တိုင်းဘယ်အချိန်ဖြစ်ဖြစ်သိနေပါတတိရှိနေပါနော်အပ္ပမဒတရားနဲ့နေပါအပ္ပမဒဆိုတော့မမေ့တာမမေ့တာဆိုတော့သိနေတာသိတာဘာလို့သိလဲဆိုတော့ကိုယ်ခန္ဓာမှာဖြစ်တာကိုသိနေတယ်နော်ဝေဒနာသဘောကြီးသိနေတယ် sensation ကြီးသိနေတယ် movement ကြီးသိနေတယ်နော်စိတ်ထဲမှာဖြစ်တာကိုသိနေတယ်။ဝန်တာတာလည်းဖြစ်ဝန်နေတာလည်းဖြစ်ဖြစ်လိုချင်တာပဲဖြစ်ဖြစ်စိတ်ဆိုးတာပဲဖြစ်ဖြစ်ဒါတွေမရှိတဲ့အခါမှာကြည်လင်နေတာအေးချမ်းနေတာချမ်းသာနေတာကိုပဲဖြစ်ဖြစ်သူ့ရှိနေတာကိုရှိနေတဲ့အတိုင်းပဲသိနေဖို့ပဲ။တမင်တကာတစုံတစ်ခုကိုဖြစ်အောင်လုပ်နေရတာမဟုတ်ပါဘူး။အဲ့တော့ be aware aware in every context at all times and whatever creditable or discreditable ကောင်းပြီဖြစ်စေဆိုးပြီဖြစ်စေနော်pleasant or unpleasant and that you can see you may be feeling that khansa mu vedana bai no you may be doing or suffering you know ni la to mo khansa ni la no kaung kaung su su ko lou ni da wo sait ga sat do ti ni bo di khansa sin ye belo vedana bai phit phit belo sensation bai phit phit khansa ni ya da ka ma ti ni bo di a de lo ti ni yin tia thu da အဲ့ဒါချက်တလားနော်အချိန်မရွေးကိုကတခုခုတော့လုပ်နေတော့မို့တခုခုတော့ခံစားနေရတာအခုဒီလိုထိုင်နေတဲ့ချိန်ကိုပဲပူတဲ့အေးတဲ့သဘောရှိနေနော်လှုပ်ရှားနေတဲ့သဘောရှိနေခန္ဓာကြိုင်နည်းနည်းညောင်းလာနေထုံလာနေကျန်လာနေနော်ရှိနေတာပဲနော်ရှိနေတယ်ဒါမှမရှိနေတဲ့အသက်ရှင်နေတယ်လှုပ်နေတယ်ပြင်နေဖောင်းနေကျင်းလာတယ်ညော့သွားနေတယ်စိတ်စိတ်စိတ်တယ်နော်နာမည်တော့အေးမကြီးဘယ်ဟာပူကောင်းတယ်လို့သူကမေးကြတယ်ဘယ်ဟာမှပူမကောင်းဘူးအကုန်လုံးကြည့်တယ်ကိုယ်ခန္ဓာကမှာဖြစ်နေတဲ့ sensation တွေကိုစိတ်လေးနဲ့ directly ကပ်ပြီးတော့သိနေတာ။ဒါကညာမှာစိတ်ကိုထားတာသိလို့ရတာ sensation နဲ့ရှိတယ်။တခြားသိလို့ကိုမရဘူး။နော်။ sensation ဇာလင် experience လို့ပြောလို့ရတာနော်။ကျန်တာတွေအားလုံးက imaginary ပဲ။ဟောဒီတပိပဌံတရားဝိပဿနာတရားဟာ imaginary မဟုတ်ဘူး။ imagination မဟုတ်ဘူး။နော်။သမထမှာ imagination ရှိတယ်နော်။မှန်စပြီးတော့ပုံဖော်ရရရှိတယ်။ဒါကစကားလုံးတွေအများကြီးပြုပြီးတော့အတိတ်ကိုအာရုံပြုယူရတယ်ရှိတယ်။အတိတ်ကလည်းပဲအမှန်တော့မေးရတမ်းချက်တဘောပဲနော်။ဝိပဿနာဟာဘာမှမှန်းစတာသိတော့တာမပါဘူး။ခန္ဓာကိုယ်မှာတကယ်ရှိနေတာကိုတတိလေးနဲ့ကပ်ပြီးတော့ရှိနေတဲ့အတိုင်းအမှန်တိုင်းသိရတာပဲသူ့ကိုတမျိုးတစ်ပုံပြောင်းမလုပ်ဘူး။ကြောင်းလဲပြောင်းအောင်မလုပ်ဘူး။မပြောင်းမတားဘူးပြောင်းလဲလုပ်နေဘူး။စိတ်တိုင်းစိတ်တိုင်းစိတ်မှန်သိအောင်ပဲနေ။နော်စိတ်မှန်သိအောင်ပဲနေတယ်ဘာမှသိလိုက်တာမဟုတ်ဘူး။ဘလောက်ကြီးမဖြစ်ပါဘူးအဲဒီ last sentence လေးတစ်ခုပို့ပြီးတော့ emphasize လုပ်တယ်နော်လူတွေကတရားတွေအမျိုးမျိုးအထောက်ကြတယ်နော်တချို့ကထားရစ်တယ်ပတိစိတ်တယ်မေတ္တာပို့တယ်ဗုဒ္ဓမေတ္တာတွေပွားတယ်အားလုံးကောင်းပါတယ်နော်ဒါပေမဲ့အကောင်းဆုံးဟာဘယ်ဟာလဲကုသိုလ်ကြီးမှာကောင်းတာတွေအများကြီးရှိတယ်ဒါနကုသိုလ်ကောင်းတယ်သီလကုသိုလ်ကောင်းတယ်မေတ္တာဘာဝနာပွားတာကောင်းတယ်နော်ဘုရားကုံတော်လေးပွားတာအတန်ကောင်းတယ်လှုပ်တင်တယ်အတုပဘာဝနာပွားတာကောင်းတယ်ဘာဝိဇ္ဇာရတယ်လှုပ်တင်တယ်နော်အားလုံးကောင်းတယ်အကောင်းဆုံးကဘယ်ဟာလဲနော်အကောင်းဆုံးကဘာလဲဆိုတော့အခုနပြောတာပဲနော် This is the only spiritual exercise worth practicing နော်အမြဲတမ်းတတိလေးကပ်ပြီးတော့မိမိကြည့်လို့နေတာဘုံမိမိခန္ဓာမှာသူ့ကြုံခံစားနေရတာကိုသိနေတဲ့ဒီအလေးအကျင့်ဟာ social exercise လို့ခေါ်တဲ့မြင့်မြတ်တဲ့ဘုမုံဘာသာရေးဆိုတဲ့စကားလုံးကိုသုံးကြည့်ရတယ်။မြင့်မြတ်တဲ့ဘာသာတရားဆိုင်ရာကျင့်စဉ်ကြမှာ word practice အထွေအကျွန်းနဲ့တခုတည်းသောကျင့်စဉ်ဖြစ်တယ်။နော်အကောင်းဆုံးပဲ။ကောင်းတာကတော့အများကြီးအကောင်းဆုံးကိုအရင်ဆုံးလုပ်လိုက်တာ။ကျန်တာတွေလည်းပဲအထက်လျောက်လုပ်သင့်ပါလေ။နော်ဆိုတော့အကောင်းဆုံးတစ်ခုကိုတော့ခံမထားသင့်ဘူး။အခုကြုံတွေ့ရတဲ့လူတွေအများကြီးမနေ့ကပဲပြီးတဲ့ညနေတဲ့ဒကာကြီးဒကာမကြီးကြောက်နေတယ်။သူတို့မိသားစုကိုကြောက်တယ်။သူတို့ဖျားရှိခိုးတယ်ဒီကောင်တို့ဖျားဆန်းကြီးအင်တန်တက်ရတဲ့ကြီးကြီးအကြီးကြီးအိမ်ကလည်းအကြီးကြီးပဲနော်ဖျားမှန်တိတ်ချပူဇော်ထားတယ်ဝင်လိုက်ကိုဖျားဆန်းဝင်လိုက်ကိုပဲစိတ်ကအင်တန်ကြီးလုံးတယ်အင်တန်ကောင်းတယ်နော်မပြီးစိတ်ကြဒါသာလေးအညိုမြေတံပုတ်တွေတော့ဒါတို့ကိုတနည်းတနည်းကိုဘယ်နှထောင်ရွတ်တယ်နော်ကုလို့ဖြစ်ပါတယ်ဘုန်းကြီးတွေကိုတင့်တယ်ဆုံးကတ်တယ်ဒါသာလေးဘုန်းကြီးကြောင့်ကိုသွားပြီးတော့ဆုံးကြီးတယ်အညိုမြေကုတူကောင်းမှုတွေလိုက်တယ်ဖျားကြည့်တယ်နော်ဒီလိုပြောပြရအောင်နော်ဒီနေ့မနေ့ကဒီလိုပြောပြရအောင်ဒီလိုဒီလိုပါလိုက်တယ်ပါလိုက်တယ်ပါလိုက်တယ်နော်ပြောတယ်ဒီလိုဘုရားတရားတန်ခါးရနာသုံးပါ့ကိုအမတန်ကြည့်လို့ပါလေဗျာတဲ့မိဘဘိုးဘွားအရှင်ဆက်ကလေးကအငြင်းအောင်ဘုရားတရားတန်ခါးကိုသိကြကိုယ်ကိုသိထားလာတာဗျာတဲ့အဲ့ဒီဘုရားတရားတန်ခါးရဲ့ကျေးဇူးကြောင့်လည်းပဲဒီတော်တော်မှာဘာမှအိတ်ပြီးတော့တောင်းကြကြကြီးမရှိရပါဘူးတဲ့သိချင်တာလေ့ကျင်တာသိနေတဲ့အရှင်ပြသွားလာပဲများပါတယ်တဲ့နော်အဲ့လိုပြောတယ်အမတန်ကြားရတာဝန်တာကြရတယ်နော်ဒါနဲ့သူ့ကိုပဲပြန်မေးရတယ်ကိုအင်တန်ဆစ်ကိုဒီလိုရတဲ့ကိုကျေးဇူးစိုက်ရမှာစက်တဲ့မင်းအင်းမင်းရှိပါတယ်နော်စားစရာတောက်စရာတွေပေးပြီးတော့ကျေးဇူးစက်တာလည်းရှိတယ်ဝတ်စရာတွေပေးပြီးကျေးဇူးစက်တာလည်းရှိတယ်နော်ဒီစုပ်လက်နဲ့ပြူပြီးတော့ကျေးဇူးစက်တာလည်းရှိတယ်အဆုံးမကိုလိုက်လာခြင်းအပြင်ကျေးဇူးစက်တာလည်းရှိပါတယ်အဲ့တော့မြတ်စွာဘုရားတက်တော်ထင်ရှားမရှိတော့လို့မိမိလူတန်းနဲ့ပစ္စည်းတစ်ယောက်ကိုမြတ်စွာဘုရားကိုတော်တိုင်းကတော့တုံးဆောင်နေမှာမဟုတ်တော့ဘူးနော်တို့တော့စိတ်ကကြီးကြီးလုံးလုံးတော့ဒီလိုက်တာပါအဲဒီထက်ပိုးပြီးတော့လေးလေးနက်နက်ဘုရားကိုပူဇော်ခြင်းညက်စွာဘုရားနေခြင်းနဲ့ဘုရားတနေ့မှမကြအောင်အမြဲတမ်းတတိပေးဆုံးမလို့ရှိတဲ့ဩဝါဒနောက်ဆုံးပေးနေပါပြုကံဒီမှာလည်းပဲဒီဆုံးမဩဝါဒကိုပဲနောက်ဆုံးပေးပြီးတော့နောက်ထပ်ဘာမှမပြောတော့ဘဲပေးနေပါပြုသွားတဲ့နောက်ဆုံးဩဝါဒအဲ့ဒီဩဝါဒလေးတစ်ခုကိုတော့ဘုရားကျင့်တဲ့အစဉ်ကြည့်ရအောင်စဉ်းသုံးဖို့ကောင်းတယ်ကြားဖို့ပါလိမ့်မယ်နော်ဘယ်လိုဩဝါဒများပါလဲเออဟုတ်ပါပြီဒကာကြီးအပမာဒေနသံပါဒေတာနော်မမိတ်မပြောရတတိပြပမာဒဆိုတာမိတ်လျော်တာနော်အပမာဒဆိုတာမမိတ်လျော်တာမမိတ်လျော်ဘူးဆိုတာသိနေတာပဲ absent minded ဖြစ်နေတာကိုပြောတာမဟုတ်ဘူး memory နဲ့မဆိုင်ဘူးနော်မှတ်ဉာဏ်နဲ့မဆိုင်ဘူးအခုပစ္စုပ္ပန်မှာဖြစ်နေတာကိုအခုသိနေတာကိုပြောတာအဲ့တော့ဒီဖုန်းကြီးကဟိုမိဘမျိုးရိုးကဗုဒ္ဓဘာသာမဟုတ်ဘူးเนาะတချို့လက်တာအတိအကျဖြစ်နေတာမသိသေးတဲ့လူလည်းဒါအမှန်တမ်းပြောနေတာပါကိုယ့်ဟာကိုယ်ဘာသာတရားအမျိုးမျိုးစာပေတွေအမျိုးမျိုးစာပေပြတ်ဖတ်တယ်စာပေဖတ်တဲ့ဝါသနာအတန်ပါပါတယ်ဘုလည်းဝါသနာပါတယ်เนาะဒါကြောင့် religion ဆိုရင်အကုန်လုံးပဲစာဖတ်တယ် philosophy အကုန်လုံးစာဖတ်တယ် psychology အများကြီးစာဖတ်တယ်အရေးကြီးတဲ့ psychological theory ဆိုမသိတာမရှိဘူးเนาะအဲ့လိုပဲ history anthropology science နဲ့ပတ်သက်လာရင်လည်း science subject တွေလက်နက်မီတော့အကုန်လုံးဖတ်တယ်နော်အ anatomy တွေဘာလို့တောင်ဖတ်တာပါပဲသိပညာနဲ့ပတ်သက်တာနော်ဟိုပြောကျင်တာအတိတ်တွေကဘာလို့ဆိုတော့အသိဉာဏ်ကိုအများကြီးလိုချင်တယ်နော်ဘက်ဆုံးအသိဉာဏ်ကိုရှာတယ်ကျန်ရနေဘုရားဘာသာစာပေလည်းဖတ်တာပဲဒါကိုငါဘာသာတရားလို့သဘောမထားဘူးနော်ဒါငါဘာသာမဟုတ်ဘူးအမှန်တော့ဘုရားဘာသာဘုသူဘာသာမှမဟုတ်ဘူးသူ့မှတိုင်းရှင်းမရှိဘူးကိုယ်နဲ့တိုင်ကိုယ့်အကူကျင့်သုံးရုံရှိတာပဲ။တိုင်လို့မရဘူး။နော်။ဒါလို့ပဲဗုဒ္ဓဘာသာတရားဆရာတွေလည်းပဲဆရာဖြေပြီးတော့ဖတ်တယ်။အဲ့ဒီထက်မှတွေ့ရတဲ့တချို့လက်တွေ့လို့ရတဲ့အကြောင်းလုံနည်းလေးတွေလည်းပဲစမ်းကြည့်တယ်။နော်။အာနာပါနလို့ကြည့်တယ်၊ကတိုင်းဆိုတာလည်းလို့ကြည့်တယ်။နော်။စမ်းကြည့်ခြင်းနဲ့ဝါဒနာရှိတယ်။ငငယ်လေးတွေကတခုခုတွေ့ရရင်လက်တွေ့လို့ကြည့်တယ်။ဒါကြောင့်လည်းပဲနောက်ဆုံးတက္ကသိုလ်သွားတော့လည်းပဲအင်ဂျင်နီယာရင်းသွားကြည့်ဖြစ်သွားတာ။လက်တွေ့လို့ရတာကိုစိုက်တယ်။မထိုင်တော့ကျောင်းဆိုရင်လည်းပဲအချင်းကုံသွားတာကိုကြက်ပြီနော်အဲဗုဒ္ဓဘာသာတရားမှာလက်ပြလို့လို့ရတဲ့အပိုင်းလေးတွေသိရတယ်အဲ့ဒါနဲ့သဘောကျတယ်ဘာသာတရားတော်တော်များပြောတာကိုနားထောင်စဉ်းစားဝေဖန်သုံးသပ်အယူအဆတွေကွဲလွဲငင်းခုန်ဆင်းနေဘဝနဲ့တရားနဲ့ဖြင်းဒီလိုနဲ့ပဲဖြင်းဖြင်းနဲ့ပြီးသွားတာပဲနော်ဖြစ်ဆက်ဆက်အဖြစ်ပြောက်ပုံတွေကိုပြင်ဆင်သွားကြတာပဲများတယ်အဲဗုဒ္ဓဘာသာတရားမှာ လက်တွေ့လုပ်လို့ရတဲ့အပိုင်းလေးတွေနည်းနည်းနည်းနည်းဆန်းကြည့်တယ်။ဆိုင်းဆိုင်းနဲ့နောက်ဆုံးဒီ mindfulness တွေကိုရောက်လာတာ။တတိနဲ့နေတယ်ဆိုတဲ့ကိုရောက်လာတာ။အစမှာတော့တတိပဋ္ဌာန်တုတ်ဆိုတာကိုဖတ်ကြည့်ရင်တိတ်ဆိုတော့လေးနဲ့တလို့သင်္ချာမရှိဘူး။တကယ်လို့ဒီသင်္ချာရှိတဲ့အခါမှာတဖြည်းဖြည်းသဘောပေါက်လာတယ်။အမှန်တန်ရေးကြည့်တယ်။ဒါနဲ့ပဲဘုရားဘာသာတရားထဲမှာမြတ်စွာဘုရားဟောထားတဲ့ကျင့်စဉ်တွေထဲမှာဒီတတိနဲ့အငြင်းနေဖို့ဆိုတဲ့ကျင့်စဉ်ကိုအကောင်းဆုံးအဖြစ်တဲ့ဆိုရင်ဒီနောက်ဆုံးဖြစ်တာ။အဲ့ဒီအကောင်းဆုံးကိုပဲတခြားတရားတွေကမှလည်းပဲပြောကြည့်တယ်။တခြားဟိုဟိုအတရားတွေမပြောကြည့်ဘူး။နော်။ဝိထုဇ္ဇကြောင့်တွေမပြောကြည့်ဘူး။လူရင်းကိုတက်တက်ရဲ့ပြောကြည့်တယ်။မိတိမိလျော်မနေပါနဲ့။မိတိမိလျော်နေတာတော့သိုးတာမရှိပါဘူး။နော်။ဉာဏ်ကြည့်ခြင်းသတိနဲ့နေပါ။စိတ်ဆန္ဒခြင်းသတိနဲ့နေပါ။နော်။အစကရရာကြည့်ကြည့်တယ်။ရုပ်စက်ဆုံးပြောလို့ရှိရင်သတိနဲ့အနေနဲ့ကပ်နေလို့ရှိရင်တတိလေးကလာတဲ့ကြောင့်အတူတူနဲ့သွားတယ်နော်ဒါတထမဥဆုံးဓာတ်ရိုက်ပြရတဲ့အကျိုးပဲလုံရင်တိုင်းဆိုင်တောင်းရင်တောင်းရင်လည်းဘုရားဘယ်လောက်ပြောင်းတတိရှိစေခြင်းလဲဆိုပြင်းပြင်းနဲ့စွန့်တော့တတိနဲ့စွန့်ပါအဲ့ဒီချိန်မှာခန္ဓာကိုယ်တည်ပြီးတော့တတိနဲ့လွတ်ပါဒီချိန်မှာတော့အစ်မမင်းဖြစ်နေမကောင်းဘူးဘယ်အချိန်မှမအစ်မမင်းဖြစ်တာမကောင်းနော်အဲ့တော့အမတန်စိစက်မှားခဲ့တယ်။သကားပြောနေတော့မှတတိရှိပါတဲ့။ဘာတိတေသံသနာကာလီဟောဒီဆိုတော့မှားခဲ့တယ်နော်။အဲ့ဒါဘုရားဟောထားခဲ့တာမှားခဲ့တာလေးတွေကိုတက်နေတော့လုတ်ကြည့်တဲ့အခါမှာသိရတယ်။စိတ်ကအင်္ဂန်ကြီးလုံးအေးချမ်းလာတယ်။အပြည့်တော်နည်းသွားတယ်နော်။သဘာဝကိုနည်းနည်းနဲ့ဖြည့်ဖြည့်ပြည့်နေတာ။အဲ့တော့အပြည့်တော်နည်းသွားတယ်ဆိုတော့အချက်လေးတစ်ချက်သေးနေကိုပဲပြန်စဉ်းစားကြည့်နေတယ်။ဒီတော်များစိတ်ဆင်းရဲတာဘာလို့တုံးဆိုတော့ညာများတွေးလို့လို့ပြောရတာပါနော်။မတွေးလို့ဆင်းရဲအတွေ့ရအမျိုးမျိုးဖန်ပြနေတယ်ဝန်းနေစရာတွေ့တယ်ဝန်တာစရာတွေ့တယ်စိတ်ဆိုးစရာတွေ့တယ်အမျိုးမျိုးတွေ့တယ်တွေ့ရင်အတွေ့နဲ့တဲ့အချိန်ကိုပဲစိတ်ကအများကြီးကြည်လင်ချမ်းသာလာတယ်ကိုယ့်ကိုအနှိမ့်ဆက်ဆုံးဟာသူတပားမဟုတ်ဘူးကိုယ့်စိတ်ပဲစိတ်ချမ်းသာခြင်းနဲ့ဒီလိုတိတ်စိတ်ချမ်းသာခြင်းဘယ်သူကနှိမ့်ဆက်နေလို့မချမ်းသာတာလဲကိုယ့်စိတ်ကကိုယ့်ကိုနှိမ့်ဆက်နေတာပဲနော်အဲ့တော့ကိုယ့်ဟာကိုယ်တတိယနေတာလို့ရှိရင်အတွေ့အော်နဲသွားတာနဲ့ပဲစိတ်ကနည်းနည်းချမ်းသာတယ်နော်ပြီးတော့အဲ့ဒီစိတ်ကိုပဲတဖြည်းဖြည်းနဲ့ကြည့်တတ်သွားလိမ့်မယ်ပထမတော့ရုပ်ကိုရှုရတယ်နော်တဖြည်းဖြည်းနဲ့တတိပိုကောင်းလာတဲ့အခါမှာပင်မိတဲ့ဝေဒနာလေးတွေကသိလာတယ်ပြင်းထန်တဲ့ဝေဒနာတွေလူတိုင်းသိပါတယ်နော်အစတော့လူကကြမ်းတမ်းတဲ့ဝေဒနာကိုသိတယ်တဖြည်းဖြည်းပင်မိတဲ့ဝေဒနာတွေသိလာတယ်ပထမကြမ်းတမ်းတဲ့ရုပ်ကိုသိတယ်တဖြည်းဖြည်းတတိကောင်းလာတဲ့အခါပင်မိတဲ့ရုပ်တွေသိလာတယ်နော်ပထမကြမ်းတမ်းတဲ့စိတ်တွေကိုသိတယ်တတိကောင်းလာတဲ့အခါမှာတဖြည်းဖြည်းနဲ့ပင်မိတဲ့စိတ်တွေကိုသိလာတယ်နော်ဒီလိုတိမ်မွေးတဲ့သဘောလေးတွေကိုသိလာတဲ့အချိန်မှာကိုပဲကြည့်လို့ရှိရင်သူ့အကြောင်းသူ့အကျိုးနဲ့သူ့ဟာသူဖြစ်ပြီးတော့သူ့ဟာသူပြတ်သွားတယ်ဆိုလက်သိတယ်နော်ဘယ်အရာကိုပဲညံလေးနဲ့ကြည့်ကြည့်ကြည့်လိုက်တိုင်းသိလိုက်တိုင်းသိပြီးမရှိတော့ဘူးနော်ရုပ်ပိုင်းပဲဖြစ်ဖြစ်နော်လှုပ်နေတာကြည့်နေတလှုပ်ပြီးရင်တတိပြီးရင်တစ်ခုပဲပြီးသွားပြီနော်ဒီလိုပဲတခြားတခြားဝင်လာကြည့်လို့ရှိရင်ကြည့်နေတယ်အမတန်လှင်မြန်တဲ့နှုံးနဲ့ပြီးသွားတယ်ပျောက်ပျောက်ပျောက်သွားနေတာကိုတွေ့တယ်တော့ဘယ်အရာကိုပဲဖြစ်ဖြစ်တတိကောင်းကောင်းနဲ့ကြည့်လို့ရှိရင်သူ့တဘာဝအမှန်ကိုမြင်တာပဲအဲ့တော့အာယုံကဘာမှမထူးဆန်းဘူးရိုးရိုးလေးပါနော်ပူရာအေးတာရှိမယ်ဆုတ်ရှားတာရှိမယ်တခြားတခြား sensation တွေရှိမယ်အတူလေးတွေပေါ်လာတာရှိမယ်ဒါတွေကြည့်ရင်ကြည့်ရင်နဲ့တတိကောင်းတဲ့ခါမှာသူဟာအခုတည်ပြီးအခုမရှိတော့ဘူးအခုတည်ပြီးအခုမရှိတော့ဘူးဒါကိုသဘောပေါက်လာတယ်နော်သူ့ကိုဖြစ်အောင်လုပ်တာမဟုတ်သူ့ဟာသူဖြစ်လာတာမဖြစ်လို့တားလို့မရဘူးနော်ဖြစ်ပြီးရင်လည်းနေပါအောင်လို့ပြောလို့မရဘူးတို့သူတွားတာနော်အဲ့တော့အာယုံကယိုယိုလေးနော်ကြည်နေတဲ့တိနေတဲ့စိတ်ကလည်းပဲဘာမှအတွေးတော့မပါဘူးယိုယိုလေးပဲကြည်နေတာနော်အတွေးနဲ့ဆိုရင်တချို့က philosophy ဆိုနဲ့နေတယ်ချင်တာဘူးဘာမှတွေးတာမပါဘူးနဲ့တိယုံလေးတက်ပြော awareness ဆိုရင်အမှတ်တမဲ့ဆိုရင်ဒီ pure awareness မှာတုတ်ပြီး perform ဖြစ်တာမရှိဘူးလို့ဆိုရမယ်နည်းနည်းတာမရှိဘူးလို့ထင်ရမယ်နော်ဘာမှမတွေးဘဲနဲ့ရိုးရိုးလေးတည်နေတယ်တည်စရာအာရုံကလည်းပဲရိုးရိုးလေးပဲတို့တော့အဲ့ဒီအာရုံရဲ့တဘာဝကအမှန်တမ်းတည်တဲ့ခါမှာဖြစ်ပေါ်လာတဲ့ဉာဏ်ကအင်မတန်နည်းနည်းပါတယ်အဲ့တော့အာရုံကစမ်းကြဲတဲ့အာရုံဖြစ်ဖို့မလိုဘူးနော်တည်တဲ့စိတ်ကလည်းပဲစမ်းကြဲတဲ့စိတ်စမ်းကြဲတဲ့အတွေးခေါ်ဖြစ်နေဖို့မလိုဘူးအဲ့တော့အစမ်းကြဲတော့ကိုလုံးဝမလိုက်မိစေဘူးအင်မတန်ရိုးတဲ့အာရုံကိုအင်မတန်ရိုးရိုးလေးပဲတည်နေအောင်နေလိုက်ပါဒီလိုနေလို့ရှိရင်ဖြစ်လာတာကိုသိတယ်မရှိတော့တာကိုသိတယ်နော်အဲ့လိုသိတဲ့ဉာဏ်ကအင်တာနက်နဲ့
ဒီတိုင်းတွေးရင်သိတာပေါ့ဖရာတို့ရေတော့မမြဲဘူးဆိုတာသိတယ်အဲတခြားစီပဲတွေးပြီးတော့သိတာနဲ့ဘာမှမတွေးဘူးနဲ့တတိတွေနဲ့ကြည့်ပြီးတော့တကယ်မျက်စိနဲ့ကြည့်ရတယ်လို့တော့ရသိတာနဲ့အင်တန်กว่าတယ်နည်းနည်းမှချင်းတန်กว่าတယ်ထို့သူပဲနော်ကိုယ့်လူတိုင်းမဖြစ်ဘူးဆိုတာကြားနေရတယ်အများကြီးပဲနော်အနတ္တအနတ္တအနတ္တသိကြရတယ်အလူတိုင်းမဖြစ်ဘူးပုဂ္ဂိုလ်မဟုတ်ဘူးတရားမဟုတ်ဘူးကြားနေကြတယ်နော်အဲ့ဒီကြားနေတဲ့အတွေ့တွေအတားလေးထားလိုက်ပြီးတော့ကိုယ်ခန္ဓာကိုယ်မှာအခုဖြစ်နေတဲ့အာယုံကိုတတိမကပဲကြည့်လို့ရှိရင်ဒီကြည့်ရအလေးကြည့်ရတဲ့အခါမှာသူ့တော်သူဆောင်တော့သူ့ဟာသူဖြစ်လာပြီသူ့ဟာသူပြတ်သွားတာမြင်နေရတယ်။ငါမဟုတ်ဘူးပုဂ္ဂိုလ်တော်မဟုတ်ဘူးဆိုတာအလေးလေးထင်ရှားနေတယ်။နော်။အတွေ့ပါရင်မရတော့ဘူး။အတွေ့မပါရင်သူအင်တန်ထင်ရှားတယ်။နော်။အဲကြည့်နေရတဲ့အာယုံကရွရွလေး။သိနေတဲ့စိတ်ကလည်းရွရွလေး။ဒါပေမဲ့သိရတဲ့အသိဉာဏ်ကအင်တန်ကြီးကျယ်နေနေပါလေ။အဲ့လိုပဲဖြစ်လာတဲ့အာယုံတွေကိုဘာမှမတွေးဘဲနဲ့တတိတတနဲ့ကြည့်လို့ရှိရင်ဒီတည့်ရတဲ့အာယုံဟာဝန်တာစရာလည်းမဟုတ်ဝန်နေစရာလည်းမဟုတ်ဘာမှကျင်နေစရာလည်းမဟုတ်အားရစရာလည်းမဟုတ်တက်သူဖြစ်လာပြီးတော့တက်သူပြတ်သွားနေတာပဲကျင်နေမှုမရနိုင်ဘူးဆိုတာကိုသိတယ်နော်ကျင်နေစရာလည်းမဟုတ်ဘူးဆိုတာကိုသိတယ်ဒါဟာဒုက္ခရဲ့သဘောကိုသိတာနော်ဘယ်ဟာမှကျင်နေမှုကိုမပေးနိုင်ဘူးဆိုတာကိုသိသွားတာပဲစေလာကြီးရဲ့ဆိုပြီးတော့အော်ဟစ်နေတဲ့အသိမျိုးမဟုတ်ဘူးနော်အဲ့ဒီအသိမျိုးကတမျိုးတော့လားဒုက္ခဝေဒနာကိုသာလင်သိပြီးတော့ညှဉ်းညွနေတဲ့ဆင်းရဲလာတယ်ဆင်းရဲလာလို့ညှဉ်းညွနေညှဉ်းညွနေတဲ့သူဟာဒုက္ခကိုသိရမှာမဟုတ်ဘူးနော်သူ့သဘောသူဆောင်ပြီးတော့သူ့အသူဖြစ်သွားနေတာမလို့ဘယ်ဟာမှကျင်နှက်မှုမပေးနိုင်ဘူးကျင်နှက်မှုမရနိုင်ဘူးလို့သိလိုက်တဲ့အသိဟာအင်တန်နဲ့နဲ့တင်မွေဒုက္ခဝေဒနာပင်ဖြစ်တော့လည်းပဲသူ့အတ္တချကြည့်နေလို့ရှိရင်ဒီတိုင်းနဲ့မြင်တာပဲကျင်နှက်မှုအပြည့်ဝမပေးနိုင်ပါဘူးနော်အလုံးနဲ့နဲ့တယ်ဒီသိညာအကြောင်းတရားထုတ်တာမှာအစမ်းတရေတွေနောက်ကိုမလိုက်မိဖို့အရေးကြီးတယ်အတွေးတော့နောက်ကိုမလိုက်မိဖို့အရေးကြီးတယ်စိတ်ရှိရှိနဲ့စိတ်ပါဝင်စားမှုအပြည့်နဲ့တကယ်လုပ်မယ်ဆိုရင်တကယ်လည်းမခက်ပါဘူးနော်ဒီ18နှစ်18နှစ်အရွယ်တွေတော်တော်များများတကယ်စူးစမ်းကြည့်တဲ့အခါမှာသူတို့အသိဉာဏ်ဖြစ်ပေါ်လာတာလေးကိုသူတို့ကသူတို့ပြောရတာကိုကြားရုံနဲ့အမှန်တန်ဝန်တာစရာတွေ့ရတယ်နော်ဒီရာမှာတော့ကလေးစိတ်မကုန်သေးဘူးလို့ဆိုရမှာနော်ရပါတယ်ရှင်းနိုင်ပါတယ်ဒီအဓိပ္ပာယ်နဲ့တစ်ဆက်သေးအဓိပ္ပာယ်တစ်ခုကိုပြောချင်တယ်နော် And the life of the spirit is life exclusively in the present နော် The life of the spirit လို့ပြောတာကအင်းလို့ပြောလို့မရဘူးပြောနိုင်နော်အတိတ်ဆိုတာမရှိဘူးမှတ်မိတာလေးပဲကြာတယ်နော် memory ပဲမှတ်ဉာဏ်ထဲမှာနည်းနည်းလေးမှတ်မိတယ်ဒါတော့မှတ်ဉာဏ်ထဲမှာအပြည့်စုံမှတ်မိသလားဆိုတော့အပြည့်စုံမဟုတ်ဘူးဖြစ်ခဲ့တာရဲ့တရားပုံတော်မှတ်မိဘူးအဲမှတ်မိရဟာကိုလည်းပဲတိတိကျကျမှတ်မိတယ်လားဆိုတော့တိတိကျကျလည်းမမှတ်မိဘူးသူအချင်းနဲ့သူမှတ်ထားလိုက်တာပဲနော်အဲ့တော့အတိတ်ဆိုတာဟာပြီးခဲ့တဲ့ကိစ္စတွေဟာမှတ်ဉာဏ်ထဲမှာပဲမပြီးမပြင်းလေးကျန်ရနေတဲ့အရာပဲနော်အနာဂတ်ဆိုတာတကယ်မရှိဘူးစိတ်ကမှန်းဆတာပဲရှိတယ်နော် projection လည်းရှိတယ်တကယ်မရှိဘူးနော်မှန်းဆတယ်လို့ဘာဖြစ်မလားဆိုတော့မဖြစ်တော့လည်းမရပါနဲ့နော်ခြင်းလို့မဖြစ်တာပဲမရပါနဲ့အဲ့တော့အတိတ်အနာဂတ်ကိုတွေးပြီးတော့ငင်းနေတဲ့သူဟာမြင့်မြတ်တဲ့အချိန်ကိုကျင့်နေတဲ့သူလို့မပြောနိုင်ဘူး။ဒါကြောင့် The life of the spirit is life exclusively in the present, never in the past or future. နော်။ Life here now. ဒီမှာဒီအချိန်မှာကိုယ်ခန္ဓာမှာဖြစ်နေတာကိုယ်စိတ်မှာဖြစ်နေတာကိုသိနေတဲ့အချိန်မှာပဲမြင့်မြတ်တဲ့အချိန်ကိုကျင့်နေတာမြင့်မြတ်တဲ့ဘဝကိုနေရလို့ပြောနိုင်တယ်နော် not life looked forward to ရှိဝကြိုးပြောမျှော်တွေးနေတဲ့ဘဝကိုမဆိုလိုဘူး not all recollected ပြီးခဲ့ပြီးရကိုပြန်ပြောစိတ်ထဲမှာပေါ်ယူနေတာကိုမဆိုလိုဘူးနော်အဲ့တော့ပြီးပြီးသားတွေပြီးပြီမဖြစ်တဲ့ကားတွေကမဖြစ်သေးဘူးသစ္စာပန်တည်းမှနေဖို့အရေးကြီးတယ်ဒါဘဝကိုတကယ်တန်ဖိုးရှိရှိနေခြင်းပြစ်စုတ်ပါမှာနေပါ။အဲ့တော့အတိတ်အနာဂတ်ကိုတကယ်လို့ကလုံးဝမတွေ့ရတော့ဘူးလားဆိုတော့အတိတ်ကတွေ့ခဲ့ကျင်ခဲ့ရတဲ့အကြောင်းကိစ္စတွေမှာအခြေခံပြီးတော့မှတ်သားစရာသင်ခန်းစာယူစရာအသုံးဝင်တဲ့အချက်လက်ကလေးတွေ facts လေးတွေကိုတော့မှတ်ထားဖို့လိုတယ်လိုအပ်တဲ့နေရာမှာသုံးဖို့လည်းလိုပါတယ်။နော်။ရုပ်စာဆုံးပြောပါတော့တယ်လီဖုန်းနံပါတ်လေးမှတ်ထားဖို့လိုတယ်အင်္ဂလိပ်စာမှတ်ထားဖို့လိုတယ်နော်။ ဘယ်စီပေးစရာရှိတာတွေကမှတ်ထားဖို့လိုတယ်ရစရာရှိတာတွေကလည်းမှတ်ထားဖို့လိုတာပဲနော်အဲ့လိုဟာတွေကတော့လုံးဝမေ့ပြစ်လိုက်လို့မဖြစ်ဘူးဒါဆိုအတိတ်ကဖြစ်ခဲ့ပြီးတဲ့ဝန်နေစရာဝန်တာစရာ stories တွေကိုအများကြီးတွေးပြနေတာကတော့အချိန်ဖြုန်းလာတတ်တယ်ဘာမှအတိတ်ပဲမရှိဘူးနော်အဲ့လိုအချိန်ဖြုန်းမနေဖို့ကိုဆွလို့တာနော်အနာဂတ်မှာလည်းပဲမနေ့ကမပါလို့တင်နေဆိုတော့ plan လုပ်စရာရှိပါလေမလုပ်လို့မဖြစ်ဘူးနော်အဲ့လိုလုပ်စရာရှိတာကိုစီစဉ်ထားလိုက်ဖို့တော့လိုအပ်တယ်။ဘာမှဖြစ်အောင်မလဲဆိုတော့ဟိုတွေးဒီတွေးတွေးတွေးပြီးတော့အချိန်ပြုံးမတော့မတင်ဘူး။နော်။အလကစိတ်ရဲ့ energy တွေကုန်သွားတယ်။စိတ်အင်အားကုန်တယ်လူပင်ပန်းနဲ့စိတ်ပင်ပန်းနဲ့အဲ့လိုမပြောဘူးစားလို့မဝင်ဘူးအများကြီးဖြစ်နေတယ်နော်။ဒါပစ္စုပန်တက်တဲ့မှာတကယ်နေလိုက်ရင်ပစ္စုပန်တကယ်ကောင်းရင်အနာဂတ်ကလည်းသူဖြစ်နိုင်တဲ့အတိုင်းတာအထိအကောင်းဆုံးဖြစ်တော့မှာပါ။နော်။ပစ္စုပန်တကယ်မကောင်းရင်အနာဂတ်လည်းမကောင်းနိုင်ဘူး။ဒါလူတွေရဲ့စိတ်ထင်မှာစိတ်မချရတဲ့ဘဝကအများကြီးရှိနေတယ်နော်ဒီလိုမှတွေးပြီးတော့ပုံမနေရင်လောက်ဆရာကိစ္စတွေအကုန်လုံးလိဟင်းကုန်မယ်လို့ထင်နေတယ်နော်စိတ်မချဘူးတကယ်ကစိတ်ချလိုက်ကြပြစ်စုံပါမှာနေပြီးပြစ်စုံပါအောင်အကောင်းဆုံးဖြစ်အောင်လုပ်ကြည့်စမ်းပါတရားကိုတကယ်ယုံကြည်ရင်တရားကစန့်ရှောက်မယ်ဆိုတာကြားဘူးတယ်နော်တကယ်ပြစ်စုံပါအောင်အကောင်းဆုံးဖြစ်အောင်လုပ်ဖို့နေရလို့ပါလေသူ့ဘဝဆက်ဆက်အရာရာပြည်လည်လာပါလိမ့်မယ်နော်အဲ့လိုပြည်လည်လာတဲ့အကြောင်းအရာတွေကိုတကယ်ပြည်လည်တဲ့လူတွေကပြောထားတဲ့စကားလေးတွေကိုဒီပုံရသူတို့ပြောတာလေးတွေမှတ်မှတ်ထားတယ်နော်အဲ့ဒီမှတ်ထားတာလေးတစ်ခုကဘယ်လိုလဲဆိုတော့ everything went into place နော်အရာရာတိုင်းဟာသူ့နေရာနဲ့သူအာဝင်ခွင့်ကျဖြစ်သွားတယ်တဲ့နော် went into place ဆိုတော့သူ့နေရာကိုသူရောက်သွားတာနော် everything went into place and I just knew what I had to do ဘာလုပ်ရမလဲဆိုတာလည်းပဲအလိုလိုပဲသိနေပါတယ်နော် just knew ဆိုတာမှအဲ့ဒီ just ဆိုတဲ့စကားလုံးကြီးအတိတ်တွေကအထူးကြောင့်ကြဆိုင်နေကြမလို့ဘူးဆိုတော့ဒီပင်ပါနေနော်ဘာလို့ရမလဲဆိုတာအလိုလိုပဲတိပါနေ It's a it was as simple as that ရိုးရိုးလေးပဲဒီတိုင်းပဲနော်အဲ့တော့တကယ်သာတရားကိုထိထိမိအားထုတ်ပြီးနေမယ်ဆိုရင်တကယ်သာပြစ်ဆုံးပါမှာအတတ်နိုင်ဆုံးကြိုးစားပြီးနေမယ်ဆိုရင်စိတ်ရှင်းလာမယ်အသိဉာဏ်ရှင်းလာမယ်ဘာလို့ရင်ကောင်းမယ်ဆိုတာအလိုလိုသိတယ်ဘယ်လိုပြောရင်အဆင်ပြေမယ်ဆိုတာသိတယ်ဘယ်လိုပြောရင်အဆင်ပြေမယ်ဘယ်အချိန်မှာပြောရင်အဆင်ပြေမယ်သိတယ်ဒီကိစ္စကဒီအချိန်မှလို့လို့မသိတော့ရဘူးဆိုရင်အချိန်ကိုအေးအေးဆေးဆေးစောင့်လို့ရတယ်။နေမထိထိုင်မထိမဖြစ်ဘူး။နော်။ဒီမကသေးဘူးတကယ်တည်းတမာတိကောင်းလာရင်။ဘာဖြစ်မယ်ဆိုတာနည်းနည်းလေးမှန်းလို့တော့ရလာတယ်။နည်းနည်းလေးမှန်းဆိုတာလည်းကြီးလွယ်သွားတဲ့မှန်းစမှုမျိုးမဟုတ်ဘူးနော်။တော်တော်လေးနီးစအောင်မှန်းလို့ရလာတယ်။နော်ဒါဒီဘုန်းကြီးကိုယ်တွေ့ပါ။ကိုယ်တွေ့မလို့လည်းပြောချင်တာနော်။ရုပ်ဆိုင်ရည်စရာထိအောင်ပြောရမယ်ဆိုရင်ကျောင်းသားဘောတော်ကစံပွဲမှာဗာမေးမယ်ဆိုတာကိုတဝက်ကြော်ကြော်လောက်ထိမှန်းလို့ရတယ်။တကယ်ကြီးလို့ဆိုခဏခဏလာမေးတယ်။ဇံဝဲနေ့လာမေးပြီဗာမေးမယ်မေကုန်းပြောစမ်းပါ။မေကုန်း20လောက်ပေးလိုက်အဲ့ထက်10ခုကတော့တေချာလိုက်တယ်ပါလား။ဆရာကြီးစာသင်သွားနားထောင်ပြီးနားထောင်ပြီးဒီဆရာဒီမေကုန်းကိုဇံဝဲမှာမေးမယ်ဆိုတာ။သိနေတယ်။နော်။ဇံဝဲခံရလို့ရှိရင်စိတ်ကိုအေးအေးလေးထားပြီးတော့မေကုန်းကိုအေးအေးလေးဖတ်ပြီးအသာလေးဖြေသွားတာလေ။အမှားရင်တော့နည်းတယ်။ဒါနဲ့ဒီဖုန်းကြီးကအဲ့ဒီအချိန်မှာဇံဝဲမှာအမှတ်တွေအများကြီးရကျင်နေစိတ်မရှိတော့ဘူး။တရားဘုရားစိတ်အများကြီးပါနေပြီနော်ဆံမွေးတွေလောလောကူကူအောင်သားတာပဲအချိန်မလောက်ဘူးဆိုတာမရှိဘူးဆက်ရက်မလောက်ဘူးဆိုတာမရှိခဲ့ဘူးဒါလို့အသိမွားလို့ဆိုရမှာပါဒါတွေကတော့နော်ဒါပေမဲ့ကျောင်းသားတရားတွေ့တာအသိမွားတော့မဟုတ်ဘူးအတန်ကြီးကျယ်တဲ့လုပ်ပဲဒါလို့ပဲကျန်တဲ့ကိစ္စတွေမှာလည်းကိုယ့်ဘဝမှာအများကြီးအဆင်ပြေသွားတာတွေ့ရတယ်ကောင်းသွားတာတွေ့ရတယ်ဒီဖုန်းကြီးကပုဂ္ဂိုလ်လေးကိုပြောရမယ်ဆိုရင်ဒီတရားကိုသာမတွေ့ခဲ့ရင်ဒီဖုန်းကြီးကဒီချိန်မှာတည်ပြီးသားဖြစ်ခြင်းနဲ့ဖြစ်နေတယ်။တည်ပြီးသားကြာပြီးဖြစ်ခြင်းဖြစ်နေတယ်နော်။ I might be dead long ago နော်။ဒါမှမဟုတ်ရင်ယူသွားပြီလားမသိဘူး။ဘာဖြစ်လို့လဲဆိုတော့စိတ်အင်တန်ကြီးတယ်။စိတ်ဓာတ်အင်တန်ပြင်းထန်တယ်။တခုခုကိုကိုလို့တလို့မဖြစ်ရင်မခံမရနိုင်ဘူး။ဒေါသအင်တန်ကြီးတယ်နော်။ဘုသူစကားမှနားထောင်နေမရှိဘူး။ဘုသူဆုံးမလို့မှမရဘူး။ဘုသူကမှမကြောက်ဘူး။ဘယ်လိုပြစ်ဒဏ်ပေးပေးကယူမဆိုင်ဘူး။အဲ့လို stubborn တိတ်ဖြစ်တယ်နော်အမားတွေအများကြီးမှားခဲ့တယ် stubborn ဖြစ်လို့အများကြီးမှားခဲ့တယ်နော်နောက်ဆုံးဒီတရားနဲ့တွေ့လာတဲ့ခါကျမှအကောင်းဆုံးဖြစ်သွားတာအဲ့တော့ကိုယ့်ဘုဘူသိတယ်ငါဒီတရားနဲ့သာမတွေ့ခဲ့ရင်ငါဘဝဆုံးသွားပြီနော်အမတန်ကျေကြီးတယ်ဆိုတာကိုယ့်ဘုဘူသိတယ်ဒါကြောင့်ဖခင်ကလည်းအမတန်ကျေးဇူးတင်တယ်ဖခင်ကဒီတရားကိုမဟောခဲ့ငါဟာငါသိဖို့ဆိုတာမဖြစ်နိုင်ဘူးဖခင်ကဒီတရားကိုဟောခဲ့လို့လမ်းစလေးရလို့တဖြည်းဖြည်းလေ့ကျင့်လေ့ကျင့်နဲ့အကျိုးကိုသိလာတာเนาะဒါမှမဟုတ်အမတန်စိတ်ဆင်းရဲလူဖြစ်တော်မူ ဘောမှာအစင်းမပြေတာတွေကအများကြီးတွေးခဲ့ကြုံခဲ့လောကဓာတ်တရားတွေအမျိုးမျိုးတက်ပြီးတော့အမျိုးမျိုးကြားခဲ့တာတွေကြုံခဲ့တယ်အများကြီးချမ်းသာတဲ့ဘဝရောက်ဘူးတဲ့အလွန်ဆင်းရဲတဲ့ဘဝလည်းရောက်ဘူးတဲ့ပောင်းခြင်းတန်းဝင်းတစ်ခုလုံးကဝိုင်းကျင်တာကိုခံခဲ့ရဘူးတဲ့မိတ်ဆွေပေါင်းခြင်းဆိုတာဘယ်သူမှမရှိတော့ဘူးဖြစ်သွားတယ်နော်တရားပဲပေါ်ပြပြီးနေခဲ့တာပါပဲအကောင်းဆုံးဖော်ပဲနော် last moment အထိအောင်အကောင်းဆုံးအဖော်ဖြစ်တော့မှာသူကအဲ့တော့ဒီခေါင်းကြီးကကိုယ့်ကိုယ်ဒီလိုပဲမှတ်ထားလားငါဟာနောက်ဆုံး second အထိပရိလိမ့်နဲ့တီးပြန်နေပါမယ်ငါရဲ့နောက်ဆုံး second ဟာတမွေးရှိတဲ့ second လေးပဲဖြစ်ရမှာ last moment ထိ meaningful ဖြစ်ရမယ်ဟောအတိတ်ပဲအမှန်ရှိတဲ့ဘဝဖြစ်ရမယ်အဲ့တော့ကိုယ့်ဘဝကိုယ်ကိုနောက်ဆုံး second အထိအောင်အတိတ်ပဲရှိရှိနေခြင်းနေနည်းကဒီတမီးပဲရှိတယ်တခြားမီးမရှိနှစ်ပေါင်းများစွာရှာခဲ့တာနော်တရားတွေအမျိုးမျိုးရှာကြည့်တယ်စမ်းကြည့်တယ်မိဥ္ဖလာမလို့ယုံကြည်ခဲ့တာမဟုတ်ဘူးနော်တကယ်ကို objectively ကောင်းရင်လုပ်မယ်မကောင်းရင်လက်မခံဘူးဘာလို့လက်ခံမှာတော့နော်တကယ်ရှာပြီးတော့တကယ်လုပ်ကြည့်တဲ့အခါမှာဒီအပ္ပမာဒတရားအကောင်းဆုံးဆိုတာတွေ့ရတာပဲဒီတရားဟာအဖို့ပဲAll you have to do to have a life of great interest is simply to stay in the present moment. No? Great interest in Magabhau, great joy, great deep understanding. That is what we have to do. No? We have to do this. 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 We have to do this.ဘဝကိုတကယ်တန်ဖိုးထားတာလေဘဝရဲ့တန်ဖိုးကိုလည်းတကယ်သိလာတယ် every moment တကယ်ကို precious moment ပဲအမှန်တရားနှစ်တာတာပြောရတယ်အမှန်တန်ဖိုးကြည့်တဲ့အချိန်လို့ပြောနိုင်တယ်နော်ဒီလူတယောက်ကမှပြောထားရရှိတယ် I have a fierce desire to live every wonderful moment of as many days as I can manage to be gifted with နော် wonderful moment နော်အဲ့ဒါလို့ခံစားနိုင်တယ်အဲ့တော့ကို့ဘဝကိုအပြည့်ညာရင်းကျစ်ကျစ်ပြပြဘဝကြည်ကြည်နက်နက်ကြည်နေခြင်းနော်အဲပီတိတွေအပြည့်နဲ့နေခြင်းနဲ့ဆိုရင် present moment မှာအမြဲတမ်းနေနေအောင်ကြိုးစားပါလွယ်တော့မလွယ်ပါဘူးစိတ်ကဒီမှာနေထားလိုက်တော့ကြိုင်းဟိုရောက်သွားလိုက်ကိစ္စမရှိဘူးပြန်ထားပါနော်ပြန်ခေါ်လာပါစိတ်ရှိရှိနဲ့လုပ်ဖို့လိုတယ်နော် if you stay there you will live in eternity ပေါ့ eternity ဆိုတာဘာမှလို့ဘာသာပြန်ရတာတော့နည်းနည်းခက်တယ်နော်ဘယ်လိုများဘာသာပြန်ရင်ကောင်းမလဲမသိဘူးအစိုးမရှိတဲ့ကာလကို eternity လို့ခေါ်တာနော်အဲ့တော့ past ဆိုတာရှိသေးလားဆိုတော့မရှိတော့ဘူးနော်ပြီးသွားပြီ future ဆိုတာမရှိသေးဘူးနော်မရှိသေးဘူးဆိုတော့ तू are not real နော်အဲ့တော့ past ကလည်း not real future are not real နော်ရှိတာကဘာလို့ဆိုတော့ present နော်ဒီ present ကကုန်သလားဆိုတော့မကုန်ဘူး present ပြီးရင် present ပဲအဲ့ဒီ present ပြီးရင်ဘယ်စမ်းလဲနော်အဲ့ဒါ identity ပဲမကုံဆုံးနိုင်သောအချိန်ဒါပြစ်စုတ်ပါမယ်ဘယ်တော့မှမကုံဆုံးပြစ်စုတ်ပါပြီးပြစ်စုတ်ပါပြစ်စုတ်ပါပြီးပြစ်စုတ်ပါပြစ်စုတ်ပါပြီးပြစ်စုတ်ပါမယ် now 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 ဆိုတာဘယ်တော့မှမကုံနော်အဲ့တတိယနေလို့ရှိရင်ဘယ်တော့မှမကုံဆုံးနိုင်တဲ့အချိန်မှာနေနေတာတူတူပဲနော် I know this this is not a conjecture on my part ဒါဝန်နာတိတယ်ဒါမှန်းဆပြီးပြောတာမဟုတ်ပါဘူးThat's one of the reasons why every day of my life now seems far better than every yesterday. အဲ့လိုပြစ်စုံပါမှာဒီ present moment မှာနေလို့လည်းပဲငါရဲ့ every day က every yesterday ထက်ကောင်းနေတယ်။နော်သူ့ဘဝကိုသူကျင့်တတ်နေတာနော်။တနေ့ချက်တနေ့သူ့ဘဝကိုသူပို့ပဲကျင့်တတ်နေတယ်။ဘယ်တော့ကောင်းထားစေနော်အဲ့လိုများနေရရင်ဒီတော်မများဟာပြင်းပြင်းနေနေကြတာတနေ့လည်းဒါပဲတနေ့လည်းဒါပဲစိတ်လည်းတင့်ဝင်စားပါဘူး။စေရကြီးတခုလိုပဲအချင်းတိုင်းထားအချင်းတိုင်းစားအချင်းတိုင်းယုံသွားအချင်းတိုင်းပြန်လာအချင်းတိုင်းတော့ရည်ချိုးအချင်းတိုင်းတော့ပြောနေကြစကားတွေပဲပြောနေတာပဲနော် going round and round and getting nowhere ဘယ်ခီးမှရောက်မသွားဘူးတဝဲလေလေပဲနေတာပဲဒီနားလေးတဝဲလေလေပဲနေတာပဲနော်အဲ့တော့တကယ် joy ဆိုတာဘယ်လိုမှမရှိဘူးဘဝကိုကျဉ်းနှံ့မှုအပြည့်နဲ့နေရတာမဟုတ်ဘူးပီတိအပြည့်နဲ့နေရတာမဟုတ်ဘူးဘဝကိုခပ်ပြင်းပြင်းနဲ့နေရတာစိတ်ဝင်စားမှုမရှိတော့ဘူး interest မရှိတော့ဘူးနော်တကယ်ပြင်းနေလို့ရှိရင် interest ကအမြဲတမ်းရှိနေတယ် နော်တကယ်လို့ဒီဒီရံငုံမှလည်းရှိတယ်သူတို့လာလာပြီးပြောတယ်ဟာစိတ်ဝင်စားစရာကောင်းရင်ဒါတိလိုက်ရတဲ့လူတွေကတာမန်လူတွေမမြင်နိုင်တဲ့အင်တန်တင်မှုတဲ့ရုပ်ရည်သဘာဝတာမန်လူတွေမမြင်နိုင်တဲ့တင်မှုတဲ့နိုင်ရသဘာဝလေးတွေတည်တည်နေတယ်တွားလိုက်ကြည့်ကြည့်လို့တည်တည်သွားနေတာအင်တန်စိတ်ဝင်စားနေတယ်အချိန်ရ၎င်းဖြစ်တယ်လို့မထင်တော့ဘယ်နေရာမှအချိန်၎င်းမဖြစ်10မိနစ်တော့၎င်းမဖြစ်5မိနစ်၎င်းမဖြစ်တချို့လူတွေကတွားစရာရှိတယ်နိုင်ရလောက်အချိန်ပုံနေတယ်နော်ကိုယ်နဲ့ထိုင်ရမယ်ဒီနေ့ထိုင်ရမယ်ပြင်းစားကောက်ဖောက်ပြီးဖားရမလို့လို့ဘာလို့အမှန်မသိနိုင်ရွက်လောက်ဆောင်အောင်ပါเนาะဒီတိနဲ့အမြဲတမ်းနေတဲ့လူဟာအဲ့ဒီနိုင်ရွက်ကအေးအေးဆေးဆေးထိုင်ပြီးတရားရှိမှနေလို့ရတယ်။အင်းဒါပို့တန်နေတာเนาะဒီလိုနေတက်လို့ရှိရင်အချိန်အလကားမဖြစ်ဘူးရုပ်ဆရာဆုံးတွားလိုက်ထဲမှာတွားလိုက်စီပေါ်မှာထိုင်နေတုံးတောင်မှတတိလေးနဲ့ပြီးပြနေလို့ရတယ်။ဘုရားလည်းတက်တယ်မှာခဲ့တယ်။ဥစ္စာကပတ္တဝါကာမေသမဇာနာကာရီဟောဒီကြီးကြီးစွန့်လုံးကျင်ငင်စွန့်လုံးမှာတတိလေးနဲ့ညံလေးနဲ့ကြည့်ပြီးတိပြီးတော့နေတဲ့နော် absent minded ဖြစ်နေတယ်အဲ့တော့ day dreaming နဲ့နေမယ် absent minded နဲ့နေမယ်ဆိုရင် real life လို့မပြောနိုင်တော့ဘူးနော် real life ဘုံရင်ဘယ်မှာ join ဆိုတာတကယ်ရှိနေမှာမလဲအဲ့တော့အရင်ကြည့်တာတွေကိုနည်းနည်းလျှော့ပါနော်ဘယ်လိုမအားဘူးမအားဘူးလို့ပြောကြတာဘာလို့တုံးဆိုတော့အရင်မကြည့်တဲ့အလုပ်တွေကိုအရင်ကြည့်တဲ့ထင်းပြီးတော့လုပ်နေလို့အချိန်တွေမလောက်တော့ဘူးနော်အဲ့တော့ဒါပေမဲ့အရင်မကြည့်မှအရင်ကြည့်မှလည်းမသိတော့ဘူးမသိတော့အရင်မကြည့်တော့အရင်ကြည့်တဲ့လို့ပဲထင်းနေတယ်အဲ့ဒီကြားတွေကပဲတရားကိုအားထုတ်ပါတရားကိုအားထုတ်လို့နည်းနည်းလေးအသိဉာဏ်ရင်းကျက်လာရင်တော်တော်များများကိစ္စတွေကိုအရင်မကြည့်မှသိလာတယ်နော်အဲ့လိုတော်တော်များကိစ္စတွေအရေးကြီးမှတိလာတဲ့ခံစားချက်ကိုဘယ်လိုရေးထားလဲဆိုတော့ well to me a lot of things people think of as important are just not very important လူတော်တော်များများကအင်မတန်အရေးကြီးတယ်လို့ထင်နေတဲ့ကိစ္စတွေဟာငါ့ဘုရားတိအရေးကြီးတော့ဘူးအဲ့ဒီအရေးမကြီးတာကအရေးမကြီးဘူးလို့တိတဲ့သူဟာအရေးမကြီးတဲ့ကိစ္စတွေအတွက်လည်းအချိန်ကုန်သိမှခံတော့သူ့မှာအချိန်တွေအများကြီးရလာတယ်အချိန်ကုန်တွေအများကြီးရလာတယ်နော် My interest in material wealth and greed for possessions was replaced by a thirst for spiritual understanding and passionate desire to see world conditions improve ဤစီးစားချမ်းသာခြင်းနဲ့တော့မကုန်အောင်ချမ်းသာတာမျိုးလိုချင်တဲ့လူနော်လူတလောက်ရရင်မတော်သေးဘူးလားလို့နော်လူတွေကလောဘကလည်းအဆုံးမရှိဘူးအဲ့တော့ဒီလူကနောက်ပိုင်းကျဘယ်လိုပြောလာလဲဆိုတော့ my interest in material wealth နော်ရုပ်ပိုင်းဆိုင်ရာပစ္စည်းဥစ္စာတွေဒဏ္ဍာရီအဲ့ဒီပုံမှာစိတ်ဝင်စားမှု and greed for possessions နော်ခွာလူချင်းဒီဟာလူချင်းဆိုတော့လောဘ was replaced နော် replaced ဆိုတော့ဒီနေရာမှာတခြားတစ်ခုအစားထိုးလိုက်ရတယ်အဲ့ဒီတခြားတစ်ခုကဘာလဲဆိုတော့A thirst for spiritual understanding, no? နည်းနည်းတဲ့အသိဉာဏ်တရားကိုလိုချင်တဲ့စိတ်အဲ့ဉာဏ်မှာစားထိုးပြီးဝင်ရောက်လာတယ်နော်ပြီးတော့သူက and passionate desire to see world conditions improved ကဘာကြီးလည်းပဲတိုးတက်လာတာကိုသူကဖြစ်စေခြင်းတယ်တိုးတက်ဆိုတာရုပ်ပိုင်းတက်ကမဆိုလိုဘူးနော်သူကလည်းရုပ်ပိုင်းကိုတိုက်တော့ဟိုလုံးလုံးမင်းမင်းမမောရစိတ်မရှိတော့အေးချမ်းမှုဟိုတူလို့ခြင်းပေါ့နော်ဒီကဘာလုံးအေးချမ်းမှုကျမ်းမာရေးကောင်းကြဖို့ချစ်ချစ်ခင်နေကြဖို့စိတ်တွေဘာတွေမဖြစ်ဖို့ဒီလိုဟာတွေတူလို့ခြင်းလာတယ်နော်အဲ့တော့တကယ်ခံစားရတဲ့လူတွေတွေ့ထတဲ့စကားလေးတွေပါတော်တော်မှတ်သားဖို့ကောင်းတယ်နော်ဟိုစိတ်ကူးရင်ပြီးပြောတာမဟုတ်ဘူးဒီလိုတရားထုတ်တဲ့လူတွေမှာစိတ်နဲ့သဘောထားလေးနည်းနည်းပြောင်းလဲလာလေးကြီးရှိတယ်နော်အသေးစိတ်ပြောရင်တော်တော်နဲ့ပြီးမှာမဟုတ်ဘူးအင်တာမရတာဘူးနော်အကြမ်းရင်းတူတူလေးတွေပြောရမှာဆိုရင် desire to help others နော်တရားအထုတ်လိုက်လို့ဟာသူတစ်ပါးကိုကူညီခြင်းနဲ့စိတ်ရှိတယ်အထုတ်တဲ့ပြန်တရားနဲ့ပတ်သက်တဲ့ကိစ္စမှာအင်တန်ကူညီခြင်းပဲအားပေးခြင်းလောက်ကြမ်းပါအားထုတ်ပါအကေကုန်းမှာပစ္စည်းဥစ္စာရှိရဆိုရင်ဟိုတယောက်ကတရားအထုတ်ဖို့ရည်တာသွားခြင်းပဲသူ့မှာဈေးစကားလို့ဆိုရင်ပေးခြင်းကြည့်စိတ်လိုရင်ကြည့်စိတ်ပေးတယ်နော်ဒီလိုလူတွေအများကြီးရှိတယ်ဒီမိုင်းမှာလည်းရှိတယ်နော် compassion for others ကရုဏာကြီးပါတယ်သူများဒုက္ခရောက်အောင်မလုပ်ချင်တော့နော်
တတိကြည်လာတယ်မေတ္တာကရုဏာကြည်လာတယ်ဉာဏ်ပညာကြည်လာတယ်ဆိုတော့ကရုဏာလည်းကြည်လာတာနော်ပညာဒုက္ခရောက်အောင်မလုပ်ချင်ဘူးတဲ့နော် ability to listen to others သူတပားကတခုခုပြောချင်နားထောင်နေတဲ့အရေးချင်းတိုးလာတယ်ကိုကြီးစားလဲရှိရှိသူဘာများပြောချင်နေတာလဲသူ့ဘဝသူ့ခံစားချက်သူ့ဒုက္ခတွေပြောချင်တော့မှနားထောင်အောင်မယ်ပြောပါနော်ပြီးရင်သူကအကြံဉာဏ်ပေးအောင်ဘယ်လိုနှလုံးသွင်းပါဘယ်လိုသဘောထားပါဘယ်လိုတရားလေးအထုတ်ပါနော်တရားထုတ်လို့တွေ့ရတွေ့ကြုံပြောမယ်ပြောမယ်ဆိုရင်လည်းနားထောင်ခြင်းပဲလူတော်များဟာအတူများပြောတဲ့စကားကိုတံပိုးထားပြီးလေးလေးဆဆစိတ်ရှိလက်ရှိနားမထောင်နိုင်ရဘူးတခါလေစိတ်မပါတဘာနဲ့နားထောင်တယ်တော့ကိုမိသားစုတွေမှာပဲဖြစ်ဖြစ်အကြောင်းအရာတစ်ခုခုရှိလာတဲ့အခါမှာတယောက်ကပြောချင်တာနောက်တယောက်ကစိတ်ရှိလက်ရှိစိတ်ဝင်စားစွာတံပိုးထားပြီးနားထောင်တတ်ဖို့လိုတယ်အဲ့လိုနားထောင်လာလို့ရှိရင်စက်ဆံကြီးကပိုးပြီးတော့ပြေးလဲလာမယ်ဟောတို့ဘူးတို့ပိုးပြီးတော့ခင်မင်လာရင်းနှီးလာပြွင့်လင်းလာfeeling of self worth အဲ့ဒါတိတ်အရေးကြီးတယ်နော်မိမိကိုယ်ကိုတန်ဖိုးထားလာတယ်ကိုယ့်ကိုယ်ကိုတနည်းချာပိုးပြတန်ဖိုးရှိလို့ထင်လာတယ်အတ္တဆွဲကြည့်လာရလို့မဆိုလိုဘူးနော်ဒါကွာနေတယ်ဒီနှစ်ခုကမတူဘူးနော်အဲ့တော့ self worth worth ဆိုတာတန်ဖိုးနော်မိမိတန်ဖိုးကိုမိမိတန်ဖိုးရှိလို့ခံစားရတယ်နော်အဲ့တော့အနောက်နိုင်ငံမှာရင်းနှီးကြည့်တဲ့လူတော်များသူတို့ဖွင့်ပြောလာတယ် feeling of unworthiness ကသူတို့မှာအများကြီးရှိနေတယ်ကိုကိုကိုမထက်တန်ဘူးလို့ထင်းနေတယ်မထက်တန်ဘူးဆိုတာကသူတပားကကိုကိုချင့်တော့မှကိုကိုကိုစိတ်ထဲမှာကိုကိုအချစ်ခံထိုက်တယ်လို့မထင်ဘူးတယောက်ကဆိုမကြတဲ့နေရာတော့စာတော့မသူရေးလိုက်တယ် I don't feel like I'm worthy of your metta karuna လို့နော်အရှင်ဖះတို့ရဲ့ metta karuna ကိုတပည့်တော်မှခံယူထိုက်တယ်လို့မထင်ဘူးပဲဘာဖြစ်လို့လဲဆိုတော့ तू ကမကောင်းမှုတွေအများကြီးလုပ်ခဲ့တယ်အဲ့အဲ့ဒီသူစိတ်ထဲမှာယူကျိုးမရဖြစ်တယ်သူစိတ်ထဲမှာငါ့ကိုလူတွေချစ်ဖို့မကောင်းဘူး။ငါတို့ရဲ့မေတ္တာကိုရပ်ထည့်တဲ့လူမဟုတ်ဘူး။ရရင်တော့မှဝမ်းမြောက်ဝမ်းသာသူလက်မခံရဲဘူး။သူမယူရဲဘူးလက်မခံရဲဘူး။နော်။အဲ့ဒီ unworthiness ဆိုတာသူကခံခဲ့တဲ့ feeling ပဲ။သတိထားကြည့်နော်။မကောင်းမှုကိုလှုပ်တိုင်းလှုပ်တိုင်း feeling of unworthiness ဆိုတာဖြစ်လာတယ်။နော်။စိတ်ထဲမှာညံ့ညက်တဲ့အရာကောင်းတဲ့အရာနဲ့မထိုက်တန်တယ်လို့ခံစားရတယ်။သူတပည့်ရဲ့ချစ်ခင်မှုယုံကြည်မှုကိုခါရမှာလက်နဲ့ကြောက်တယ်မခံယူထားဘူးလို့ထင်နေတာနော်သူတော်ကကိုယ်ကိုအေးတေးတေးလှုပ်နေလေခါခဲ့နေပြီဖြစ်လာတယ်စိတ်ထဲမှာမလုံဘူးနော်ဟုတ်ဘာဖြစ်တယ်လဲအဲ guilty conscious ဖြစ်တယ်နော် guilty conscious ဖြစ်တဲ့နဲ့ feeling of unworthiness ဆိုတာနဲ့သဘောချင်းကနှိစက်နေတယ်နော်အဲတရားထုတ်လိုက်လို့က feelings of self worth ကတက်လာတယ်နော်သူ့ကိုယ်သူကျဉ်းနဲ့လာကိုယ်သူစိတ်ချမ်းသာနေပြောနေတာပဲเนาะတစ်ဖက်ပါသူ့ကိုချစ်ခင်နေဆိုလည်းပဲအဲ့ဒါကို तू ဝမ်းမြောက်ဝမ်းသာကြည်ရင်းနဲ့ယူနိုင်တယ် तू လည်းပေးနိုင်တယ်အဲ့တော့ तू ကို तू မေတ္တာပေးဖို့မေတ္တာယူဖို့ဆိုတာလည်းပဲအဲ့ဒါလိုအခြေခံသဘောထားလေးရှိမှဖြစ်မယ်เนาะတကယ်တော့လူတွေဟာသူတစ်ပါးရဲ့မေတ္တာကိုသိမ့်လို့ခြင်းတယ်ရတဲ့ခါမှာသိမ့်မယုံဘူးเนาะပေးခြင်းတယ်သိမ့်မယုံဘူးမယုံမရဲဖြစ်နေကြအဲတရားထုတ်လာလို့ရှိရင်ယုံလာတယ်ရဲလာတယ်နော်အဲတချို့အရတွေကအေးမကြည့်လို့ထင်တယ် interest in psychic phenomena ဆိုတာတချို့ဟာဒီစိတ်တကူတို့ဘာလို့မယုံကြည်တဲ့လူတွေကတရားထုတ်ပြီးနောက်မှယုံလာတယ်ဒါတွေကအနောက်နိုင်ငံသားတွေရဲ့ခံစားချက်ကိုပြောနေတာနော်ဘာမှပြီးမှတော့ဒါတွေကိုလက်ခံပြသပါအရင်တော့အနောက်နိုင်ငံသားတွေကစိတ်တကူနဲ့ပတ်သက်ပြီးတော့မယုံကြည်တဲ့လူတွေကနောက်တရားထုတ်ပြီးနောက်မှသူတို့ယုံကြည်လာတယ်တချို့ဆိုသူတို့ကိုယ်တိုင်သိလာတယ်နော်concerned with material things of life ဘဝမှာတည့်ရကျွမ်းတဲ့ရုပ်ပိုင်းဆိုင်ရာနဲ့ပတ်သက်ပြီးတော့လူရထက်ပို့ပြီးတော့လူချင်းစိတ်သိမ့်မရှိတော့ဘူးတိတ်ကြောက်ကြမှုမရှိတော့ဘူး concern ဆိုပြင်မှာကြောက်ကြမှုလို့ဆိုပါတော့เนาะရုပ်ပိုင်းဆိုင်ရာနဲ့ပတ်သက်ပြီးကြောက်ကြမှုနည်းလာတယ် tolerance for others သူတို့ဘဝပေါ်မှာ tolerance ပို့ပြီးတော့ရှိလာတယ် tolerance ဆိုတာကိုဘယ်မှာလို့ပြောမလဲtolerance လာခံနိုင်ရေကိုပြောတာနော် intolerance တော့ချမဟုတ်ဘူး tolerance tolerance နော်ကိုနဲ့သူတော့ဘာသဘောထားချင်းအယူဆချင်းမတူလဲပဲကြည်ကြည်နက်နက်ပဲလက်ခံနိုင်တယ်ပေါင်းတင်ဆက်ဆံနိုင်တယ်နော်အဲ့ဒါ tolerance ကများလာတယ်လူများချင်းဖြစ်ဖြစ်မိဘနဲ့တားချင်းချင်းဖြစ်ဖြစ်အယူဆသဘောထားမတူရင်ဒီဟာကြီးနဲ့ပတ်သက်တဲ့သူ့ဘုံမှာအမြဲတမ်းစိတ်ဆိုးနေတာမျိုးနာကျင်နေတာမျိုး punish လုပ်ချင်တဲ့သဘောမျိုးမရှိဘူးနော်အဲခံနိုင်ရှိလက်ခံနိုင်တယ်လက်ခံနိုင်တဲ့စွမ်းရည်တိုးလာတယ်နော်သိခံနိုင်တယ်နော် interest in creating a good impression
Good impression ကို အလကား နေ လုပ်ချင် တော့ မြင် တော့ လို့ နေ လိုက် တာ ပဲ တခြား လူ ဘယ်လို ထင် ထင် သူ့ ကို ဘယ်လို မှ သဘော မ ထား ဘူး အထင် သေး မှ မ ကြောက် ဘူး နော် လူ ထင် သေး မှ မ ကြောက် ဘူး concern with spiritual matters တဲ့ နော် ညံ့ ညက် တဲ့ နံ တရား ပိုင်း စိတ်သက် ပိုင်း ဆိုင်ရာ ကိစ္စတွေ ကို ပိုပြီး စိတ် ဝင် စား တယ် နော် interest in organized religion ဆိုတာ တော့ အပေါ်ယံ ဆန် တဲ့ ဘာသာရေး လုပ်ငန်း တွေ ကို စိတ် ဝင် စား မှု နည်း သွား တယ် နော် Understanding of oneself. Go, desire to achieve a higher consciousness. Ability to express love for others. Interest in living the good life. Insight into the problems of others. Personal sense of purpose in life. Spiritually, we are missing vacuum general. Harder, I can. Davela. Is that all? Boasura, Davela. Essentia, Pioni. Pioni, Rabiolava, the girl, Jashi, Mabioni, Mau. Yoshi Mugu, a diga tired, do a poor bit of Mabio. Yoshi Mugu, a diga matavine, Lima de Nimia de Udi Jetacune, Tamushi de Lukuku, Josa Bidonia Lua, the Katia Mabio, the Anilon Biore. No? Pleasure should be and must remain a side effect or byproduct. Understanding of what life is all about. ဘဝမှာဘယ်လောက်ပဲဆင်းရဲဒုက္ခကြုံကြုံအဲ့ဒီဆင်းရဲဒုက္ခကိုတော့သူနည်းနည်းနားလည်တယ်။တမျိုးကျင်တတ်မှုရတယ်။လောကဓာတ်တရားအဆိုးနဲ့တွေ့လည်းပဲသူ့မှာအမြဲယဉ်ကျေးလာတယ်။အဲ့လိုပြောလို့ဒီတော်တော်များလာပြီ။နော်။အဲ့ဒီအဆိုးနဲ့တွေ့ကြုံရခြင်းဒီပင်နဲ့ပို့ပြီးတော့ယဉ်ကျေးတဲ့အတိညာဉ်ကိုရဖို့ရအထောက်ပံ့ဖြစ်လာတယ်။နော်။အဲ့တော့တတိနဲ့နေတဲ့လူဉာဏ်ရှိတဲ့သူ အသိဉာဏ်မရှိတဲ့လူနော်ဒီတတိနဲ့မနေတဲ့လူဟာအစိုးနဲ့တွေ့ရင်ရှုံးပြီနော်စိတ်တွေအကြအများကြီးဆင်းရဲမယ်အဲမကောင်းမှုတွေအများကြီးလုပ်မယ်အခုတိတဲ့လူတချို့ရှိတယ်စိတ်ဉာဏ်ရဲ့အများကြီးတောက်တယ်နော်တရားကိုတိတဲ့လူဟာလေစိတ်နဲ့လည်းဆင်းရဲလိုက်ရင်တရားပဲအထုတ်တယ်စိတ်ကပြန်ကြည်သွားတယ်ပြန်မဲ့ချမ်းသာသွားတယ်အမြင်မှန်ကိုပြန်ရလာတယ်နော် balance ကိုပြန်ရလာတယ်ယောနိတော်မန္တိကာရဆိုတာကိုပြန်ရလာတယ်တရားကိုသိတဲ့လူဟာအကောင်းနဲ့တွေ့လည်းပဲဒီအကောင်းနာကိုသူကပိုးပက်ကောင်းအောင်အသုံးချလိုက်တယ်မိမိလည်းချမ်းသာဖို့သူတစ်ပါးလည်းချမ်းသာဖို့အသုံးချလိုက်တယ်ပစ္စည်းဥစ္စာပြည့်စုံလာရင်စောင့်နေတဲ့မပူရတဲ့ကြောင့်သူတရားထုတ်ဖို့အချိန်ပိုရသွားတယ်ဒီလိုဖြစ်လာတာနော်သူတရားထုတ်ခြင်းလည်းပဲသူအထောက်ပံ့ပေးနိုင်လာတယ် Sense of the sacred aspect of life ဘဝဟာအင်တာမြင့်မြတ်ပါတယ်ဆိုတာကိုသဘောပေါက်လာတယ်သူတုံးတဲ့စကားလုံးက sacredနော် S A C R E D နော် sacred အောင်းစရာပဲနော်ဘဝကိုအင်တာမြင့်မြတ်တယ်လို့သူမြင်လာတယ်ဘဝရဲ့မြင့်မြတ်မှုကိုနားလည်လာတယ်ဒီတိပင်လူဘဝရဲ့မြင့်မြတ်မှုအင်တာနားလည်လာတယ်လူဘဝကိုရရဲဆိုတဲ့ဘဝမြင့်မြတ်တာကိုရလာတာပါဒုက္ခရဒုက္ခတို့တော့အင်တာမြင့်မြတ်ပါတယ်ကုသိုလ်စိတ်ကြောင့်လူဘဝကိုရလာတာနော်မြင့်မြတ်တဲ့စိတ်မြင့်မြတ်တဲ့ကုသိုလ်ရဲ့အကျိုးပေးကြောင့်လူဘဝကိုရလာတာနော်မြင့်မြတ်တဲ့ဘဝကိုရကန်ပြီးမှလေမြင့်မြတ်တဲ့စိတ်တွေဖြစ်လာတယ်မြင့်မြတ်တဲ့ရည်ချက်တွေရှိတယ်ကိုယ်တော်ဒီဘဝရတဲ့ခါမှာမိတ်သွားတယ်။ပေါင်းကျင်ဆွဲဆောင်မှုနောက်ကိုပါသွားတယ်မိတ်သွားတယ်။အရေးမကြီးတာတွေအရေးကြီးတဲ့ထင်ပြီးတော့အချင်းကုန်တယ်။နော်။အဲ့တော့တရားကိုသဘောပေါက်တဲ့သူဟာဘဝဟာအင်မတန်မြင့်မြတ်တယ်ဆိုတော့သဘောပေါက်တယ်။ဘဝကိုပိုးပြတ်တန်ဖိုးထားတယ်နော်။ပိုးပြတ်တန်ဖိုးရှိရှိနေခြင်းတယ်
။ Ambition to achieve a higher standard of living. Standard of living ညမာကြီးမှာအိတ်ကြောင်ကြောင်မရှိတော့ဘူး။အခုအနောက်နိုင်ငံမှာဆိုရင်တင်းတော်မြေကငင်းပြင်းငင်းပြင်းငင်းပြင်းငင်းနော်ကြာတော့လိုက်လို့မဟုတ်တော့ဘူးဟုတ်တင်းတော်မြေကငင်းငင်းနေတဲ့လူကနေတော့ဖြစ်ပြင်းနေရတာများတယ်နော်တရားကိုသိလာတဲ့လူကတင်းတော်မြေကငင်းမာကြီးကအဓိကမဟုတ်တော့ဘူး quality of life ကအဓိကဖြစ်သွားတယ် quality မြေမာကြီးနော်ဒါအဓိကဖြစ်သွားတယ် desire for solitude ဒါလေးတခုရလဲစဉ်းစားကြပါနော်။ solitude ဆိုတော့တကိုယ်တည်းနေတာ။လူစရာအဖို့တိတ်ခြင်းပဲ။အဖို့မရှိရင်မနေတတ်ဘူး။နော်။အဖို့မရှိရင် lonely ဖြစ်တယ်နော်။စိတ်ထဲမှာတကိုယ်တည်းအထူးကြံတော့မပြောတော့ဘူး။အားနေနော်။တရားကိုတကယ်သိလိုက်လူဟာတရားချင်းနေခြင်းလေ။နော်။ဒါပေမဲ့အဖို့ရှိရင်စိတ်ဆိုးလာတော့ဆိုတော့မဆိုးတော့မဆိုးပါဘူးနော်။ဒီပြောချင်ရှိရင်ပြောမယ်လို့ပြောချင်ရှိရင်လုပ်မယ်။ဒါပေမဲ့အဖို့မရှိတဲ့အတွက်ကြောင့် lonely ဖြစ်နေဘူး။အားနေမနေဘူး။ပြင်းနေဘူး။နော်။အဲ့အမှန်လေတရားချင်းနေရတဲ့ချိန်မှာတရားတရားလေးနှုံတင်တယ်လို့ပြောတာပဲတရားချင်းနေရမှာမကြောက်ဘူးလို့ပြောတာနော် fear of death နဲ့ကြားတယ်ဒီမှာတိတ်မကြောက်ဘူးဒီကနေ့လည်းပဲငါဒီလိုလေးတီးနေပါလေတီးရတယ်မင်္ဂတနာဇောဇောပဲတိတိစိတ်ကြားပြီပြိတ္တဏိကြားပြီဟိုဘက်လည်းပြောတယ်တီးပြောသွားတယ်နော်ညမနာလည်းအဲ့ကြောင့်ညမနာအဲ့ဒီဒီဘဝတွင်ပြည့်စုံပြည့်နေပြည့်မပြည့်လို့ရှိရင်လေပေကံနည်းဖြစ်အောင်တိဒီနဲ့တိပဲခိုင်ခိုင်မာမာနေရတယ်ဒီဘဝတာဒီလိုတိတဲ့ဓမ္မကြီးကြောက်မကြတဲ့လင်ကဝါကောင်လာတယ်မှာရှိတယ်ကျောင်းဓမ္မကြီးပဲနော်ခွန်ကြီးတွေလည်းကျောင်းကကျောင်းဓမ္မကြီးအသက်30လောက်ကလေးကဒီတရားထုတ်လာသူဆုံးတဲ့အချိန်မှာအသက်က66 69လောက်ရှိနေပြီနော်မနေ့ဘာမှမဖြစ်ဘူးဒီလိုအကောင်းကြီးရတယ်နော်ညတော်ကလည်းအကောင်းမနေ့ကျတော့အေးရထားစားတောက်ပြီးတော့ဘုရားရှင်ရှိမှဘုရားဝတ်ပြုတော့တရားထိုင်နေတိုင်းထိုင်နေကြတယ်ထိုင်နေရတဲ့သူကောင်းတဲ့မှာဇက်ကြောတက်တယ်လို့ဖြစ်တယ်။ဒါနဲ့ကလေးပြောက်ကိုခေါ်ပဲနှိပ်ခိုင်းတယ်။သူ့နှိပ်ပေးနေတယ်သူဒုတိယရက်လေးပဲဘုရားရှင်ရှိမှထိုင်နေတာ။သူ့တမီးကအမေနေကောင်းရလားလို့လာမေးတယ်။လာမေးတော့သူကလက်ကလေးကပြတော့ဒီတိုင်းနဲ့ပြန်ထိုင်နေတာ။ကြည့်ရတာအမေနေကောင်းမှမပေါ်ဘူးဆိုတော့အမေကသူကအနားမှာဖြားလေးခင်ကောင်းလေးချတော့လဲနေပါဆိုတော့သူလဲလိုက်တာ။လဲပြီးမှဆီအောင်တော့ခေါ်ခိုင်းတော့ဆီအောင်လာတော့စမ်းကြည့်တော့ဆုံးသွားတာမိနစ်40လောက်ရှိပြီ။ဘယ်သူမှဘာမှတော့မသိလိုက်ဘူး။နော်ပြတ်တေဖို့ရပြင်ထားတာကြာပြီနှစ်ပေါင်းများစွာကြာပြီငါတို့interest in self understanding မိမိကိုယ်ကိုစိတ်နားလည်အောင် ตัวซะจินเนี่ยสิอายရှိတယ်ပိုးပိုးပိုးပိုးဆိုတော့နားလည်အောင်နောက်ဆုံးပြောရမစို့လောဘအကြောင်းကိုသိသိခြင်းတယ်ဒေါသအကြောင်းကိုသိသိခြင်းတယ်နည်းနည်းနည်းနည်းသိခြင်းတယ်နော်လောဘဖြစ်တာဒေါသဖြစ်တာကိုစိတ်မဆိုးဘူးနော်အပြစ်မတင်မနဲ့စိတ်ဝင်စားတယ်သူတို့အကြောင်းကိုတကယ်နည်းနည်းနည်းသိခြင်းတယ်တခြားလည်းဒီလိုပဲပဋိအကြောင်းတမာတိအကြောင်းကိုယ့်အကိုအားထုတ်နေတဲ့စိတ်ထဲမှာဖြစ်လာတာကိုကြည့်
င်တယ် interest in what others think of me သူတို့ဘာငါ့ကိုလို့ထင်လဲဆိုတာအဲ့ဒါတော့ခေါင်းထဲမှာသိမရှိတော့ဘူးဘလို့ထင်တယ်အဲ့ဒါသူတာဝန်ပဲinterest in achieving material success in life ဆိုတာအထက်ကနေခက်ဆင်စင်မယ်နော်သိမတူ acceptance of others အဲ့ဒါသိရကြည့်သူတို့ဘာကိုလက်ခံနိုင်တာလဲနော်အဲ့တော့ကိုယ့်ကိုယ်ကိုလက်ခံနိုင်မှသူတို့ဘာကိုလည်းလက်ခံနိုင်တယ်နော်ဒီပြောတခုခုမကောင်းတာလုံးမလို့ရှိရင်ဒီကောင်လူစိုးဒီကောင်ပေါင်းလို့မဖြစ်ဘူးသူကဘာသူ့ reject လုပ်တယ်နော်ဝိုင်းပယ်တယ်ဝိုင်းကျင်တယ်အတရားကိုရောပေါက်လာတဲ့သူကကိုယ့်ကိုယ်လည်းလက်ခံနိုင်တယ်သူတို့ဘာကိုလည်းလက်ခံနိုင်တယ်နော်အဲ့ဒီ acceptance of others ဆိုတဲ့ဘက်ကတော့နည်းနည်းလေးပြောချင်တာရှိတယ်အချင်းရသေးတာပဲရပါတယ်နော်အော်အများကြီးချင်ရတယ်အများကြီးချင်ရတယ်နော်ကြုံတုံးလေးပြောလိုက်ချင်တာပါနော်အဲ့လူကြီးလေးတွေကတော်တော်လေးတွေပြောကြတာနော်ဒီချက်တွေကိုညာကြီးကြီးနဲ့အေးအေးဆေးဆေးပြန်ပြတော့စဉ်းစားပါနော်အမှန်တရားကြီးတဲ့လူရင်းလည်းဖြစ်တယ် simple လည်းဖြစ်ပါတယ်နားမလည်နိုင်စရာမရှိပါဘူးနော်အဲ့ဒီ acceptance နဲ့ပတ်သက်ပြီးတော့ပြောရရင် we cannot change anything unless we accept it နော် we cannot change anything unless we accept it anything ဆိုတာကိုယ်တဏ္ဍာမှာဖြစ်တာနော်သူတစ်ပါးတဏ္ဍာမှာဖြစ်တယ်လဲအပါဝင်ပဲနော်အဲ့လက်မခံသေးတဲ့ယူသူ့ကိုပြောင်းလဲဖို့ရမတတ်နိုင်ဘူးနော်ကိုယ်စိတ်ထဲမှာလောဘဖြစ်လာတယ်ဆိုတော့ဒေါသဖြစ်လာတယ်ဆိုတော့နော်တခုခုဒါကတော့ဖြစ်နေကြပါလောဘဒေါသဆိုတာအဲ့ဒါကိုအေးအေးဆေးဆေးကြည့်ပါနော်စိတ်မဆိုးပါနဲ့စိတ်မပြစ်ပါနဲ့ reject မလုပ်ပါနဲ့နော်အပြစ်မတင်နဲ့မဝေပါနဲ့မရှုံ့ချပါနဲ့လောဘပဲဖြစ်ဖြစ်ဒေါသပဲဖြစ်ဖြစ်ဒါလေးကြည့်သူ့ရဲ့သဘာဝကိုသိအောင်ကြည့်နော် condemnation does not liberate it oppresses ပြစ်တင်တာရှုံ့ချတာဟာမလတ်ဖို့မဖြစ်စေဘူးနော်ပို့ပြီးဖြစ်နေရရောက်တယ်မလွတ်လပ်တော့နော်အဲ့တော့ကိုယ်တန်တမာဖြစ်ပေါ်လာတဲ့အမှန်တရားတွေကိုတကယ်ဉာဏ်ကြီးကြီးနဲ့တတိကြီးကြီးနဲ့အေးအေးဆေးဆေးကြည့်နေလို့ရှိရင်သဘောပေါက်လာမယ်နားလည်လာမယ်အဲ့ဒီသဘောပေါက်နားလည်လာတယ်ဆိုတာကဉာဏ်ပဲဒါကပညာပဲနော်အဲ့ဒီဉာဏ်ကြည့်လိုက်ရင်အလေးလေးပဲလောဘဒေါသနည်းနည်းနည်းနည်းသွားတယ်သူတို့ကိုကြည့်နိုင်တဲ့အရေးချင်းမြင်နေတဲ့အခြေအနေ၊သိနေတဲ့အခြေအနေဟာတစ်ချိန်တစ်ချိန်တိုးလာတယ်နော်။အကြည့်အမြင်ကပိုပြတ်ရှာဖြစ်လာတယ်။ focus လိုက်တာပိုပြတ်ကောင်းလာတယ်ဆိုတဲ့သဘောပဲနော်။အဲအေးအေးဆေးဆေးကြည့်နိုင်မှ focus ကောင်းတယ်။အေးအေးဆေးဆေးမကြည့်နိုင် focus တော့မကောင်းဘူး။ focus ကမကောင်းလို့ရှိရင်ကြည့်ရတာမရှင်းဘူး။နော်။အဲ့တော့ဘာပဲဖြစ်လာဖြစ်လာရုပ်ပိုင်းမှာဖြစ်တာလည်းဖြစ်ဖြစ်ဝေဒနာပိုင်းနဲ့ဖြစ်ဖြစ်စိတ်ပိုင်းနဲ့ဖြစ်ဖြစ်အဲ့ဒါလေးပေါ်မှာစိတ်ကိုထားတဲ့အခါမှာလေးလေးချင်းချင်းကိုယ်ဝန်ဆောင်မှုအပြည့်နဲ့ပြီးပါအဲ့ဒါတရားထုတ်တာလေမနောဘာမှမထွက်ဘူးနော်သူ့ကိုအပြည့်မတင်ပါနဲ့နော်ကံကံမလုပ်ပါနဲ့ဟာငါစိတ်ကလည်းလောဘနဲ့ဖြစ်ပြန်ပြီဒေါသနဲ့ဖြစ်ပြန်ပြီငါအကောင်းကိုမကောင်းဘူးတရားထုတ်တယ်ဆိုပါလေဒီစိတ်တွေကတနည်းချက်ဖြစ်နေရပြန်တာတော့သူတို့ကြောင့်ကိုငါတရားထုတ်လို့မဖြစ်တော့မဖြစ်တော့ဘူးအနောက်ချက်တွေကအင်တာမရတော့ဘူးလေဘယ်လိုကြီးကြလဲပြောကြတယ်တစ်ချက်တကားဒီမှာတရားအထုတ်ရလားဘယ်နဲ့နေတော့လို့မလို့ရှိရင်ပြောတော့အထုတ်ပါတယ်ကွာတတိယတော့အနောက်ဆက်ပြများတယ်ဆိုတော့သူကဘာလို့ပြောတာပါလဲနော်နောက်ဆက်ပြများတယ်ဆိုတော့ဘယ်လိုဘယ်တော်လို့ဘယ်လိုမကောင်းဆိုးရတယ်လားနောက်ဆက်ပြများလို့နေဘယ်လိုများနောက်ဆက်တာလို့မျိုးတော့ကြားထိုင်စိတ်ကဟိုဟာတေးဒီဟာတေးအတွေ့တွေကအမြင့်မြင့်ပေါ်တယ်ဆိုရတယ်လောဘတွေကအာကျူတယ်တတိယတော့ကတော်ကြောင်တစ်ခုခုမပြင်းနိုင်ဖတ်ပြောခြင်းနဲ့နော်အဲ့စိတ်ကဒေါသတွေကလည်းဖြစ်တယ်တဲ့အနောက်ဆက်ပြများများတယ်အဲ့ဒီအနောက်ဆက်ဆိုတဲ့လောဘဒေါသကိုလည်းအေးအေးဆေးဆေးကြည့်ခံပါသူ့ကိုတိတ်ချမြင်လာရင်သူကဘယ်လိုပါသွားလဲအမှန်တော့ကိုယ်စိတ်ကရေရက်လုံးနေတာပါနော်ငြိမ်းရတာအမျိုးမျိုးကြားရတာအမျိုးမျိုးကိုယ်ကကြားရတာအမျိုးမျိုးမှာစိတ်ကအများကြီးရေရက်လုံးတယ်စိတ်ကရေရက်လုံးတာကိုပြန်ကြည့်လို့ရှိရင်တစ်ခါရေရက်ဆန်နေနေနေနေသွားတယ်
နော်တခြားလူလည်းလို့မရဘူးသူဖြစ်မှပြီလို့ရှိရင် reaction နေသွားတယ်ပုံမှန်လဲဆိုရလည်းပဲ reaction များလို့ပုံမှန်တာပါနော်ပြီးရကျင်းရတာဒီပုံမှန် reaction ပြိနေရရင်ပုံမှန်တယ်အဲ့ဒီစိတ်က react လုပ်တာကိုပြန်ကြည့်ပါလောဘနဲ့ react လုပ်တယ်ဒေါသနဲ့ react လုပ်တယ်မာနနဲ့ react လုပ်တယ်မနာလိုဝင်တူမှုအိတ်တမ်းမရှိရနေတဲ့ react လုပ်တယ်နော်သူ့ကိုအပြစ်မတင်ပါနဲ့ဒါလေးကိုကြော်လိုက်ဆုံးအရင်ကြီးကခြံထားလိုက်နော် Simple things are always the most difficult နော်အဲ့တော့ဒီလိုအေးအေးစီစီလေးကြည့်တတ်ဖို့ဆိုတာအမှန်တော့မထက်ဘူးနော်ဒါပေမဲ့မထက်ဘူးလို့ထင်ရတဲ့ဒီ Simple ဖြစ်တဲ့အရာတွေကအထက်ဆုံးဖြစ်နေတယ်လူကပြည့်အေးအေးမကြည့်ချင်ဘူးတခုဖြစ်လာရင်တွားငါလည်းမလာနဲ့ဒါတွေကဘာလို့လာရပြန်တာတို့ဒီတွန်းချင်တယ်ဖဲချင်တယ်နော်အဲ့တော့အလုပ်တွေကရှုပ်ပြီးတော့ဒုက္ခတွေများနေတာပြင်းမှန်းနေတာတရားထုတ်လို့မကောင်းတော့ဘူးအဲ့ဖြစ်ပေါ်လာတာကိုအေးအေးဆေးဆေးကြည့်ပါ reject မလုပ်ပါနဲ့ resist မလုပ်ပါနဲ့ condemn မလုပ်ပါနဲ့In actual life it requires the greatest art to be simple နော်တကယ်လို့ဘုရားက simple ဖြစ်ဖို့ဆိုတာအင်္ဂါနည်းနည်းပြမှုတဲ့အလုပ်ပဲ greatest art ဆိုတာနည်းနည်းပြမှုတဲ့အလုပ်နော်အဲ့တူတဘောအလေးရောအကျန်းရှိပြီဖြစ်ပေါ်လာတာကိုဝင်မဆွတ်ပဲနဲ့အေးအေးလေးကြည့်ဖို့ဆိုတာ greatest art ပဲအဖို့ acceptance of oneself is the essence of the moral problem and the essence of one's whole outlook of life အဲ့ဒီကိုလက်ခံနိုင်ခြင်းဟာဒီဘုရားမှာတရားကျင့်ရတဲ့စိတ်တိုင်းဆိုင်ရာပြဿနာတွေအထက်ထည့်တဲ့မှာအခြေခံအကျဆုံးပဲလက်မခံနိုင်တဲ့ပြဿနာအကြီးဆုံးဖြစ်နေတယ်။နော် acceptance မရှိတာအကြီးဆုံးပြဿနာပဲ။နော် resist လုပ်တယ် reject လုပ်တယ်နော် condemn လုပ်တယ်နော်အဲ့တော့အဲ့လိုမလုပ်တော့နဲ့ဖြစ်လာတဲ့သဘာဝတရားကိုသိအေးစီစီလို့ကြည့်နိုင်လို့ရှိရင်ကိုယ့်ဘဝရဲ့အခြေတွေကအများကြီးမြင်မလာဘူး။အစ်စ်ကအများကြီးကြက်လာတယ်အဲ့တော့ကိုယ့်ရဲ့ဘဝပေါ်မှာထားတဲ့သဘောထားဟာလည်းပဲဘယ်လိုဟာလဲဆိုတာကိုဒါဖော်ပြလိုက်တာလေနော်ကိုယ့်ဘဝပေါ်မှာထားတဲ့သဘောထားဟာ one of acceptance or rejection ကဒီမှာပေါ်လာတယ်ကိုယ့်စိတ်ထဲမှာစိတ်နဲ့အားလုံးကိုသိရှိကြည့်ပါဒီလိုကြည့်လို့ကိုယ့်ကိုယ်လက်ခံနိုင်လာတဲ့လူဟာဒီတစ်ပါးကိုလည်းပဲပို့ပြီးတော့လက်ခံနိုင်လာတယ်နော်သဘောထားပိုကြီးလာတယ်ဆိုတော့ကိုယ့်တဏ္ဍာမှာလောဘတွေကဖြစ်တာကိုကိုယ့်ကိုယ်ကိုအပြစ်တင်ဝေဖန်ရှင်းချနေတဲ့သူဟာဒီတစ်ပါးတဏ္ဍာမှာလောဘတွေကဖြစ်ရင်ဒီပါလုံးလေဒီအပြည့်ပင်ပါလေဝေမမမရှိချင်မဲ့ပို့တော်ဆိုးတော့မှာနော်ကိုယ့်ကိုယ်မှလက်မခံနိုင်တဲ့သူကသူတစ်ပါးကိုလက်မခံနိုင်ဘူးအဲ့တော့ကို့အကြောင်းကိုကိုအမှန်တိုင်းပို့တိလေလေပို့ပြတ်သဘောထားကြီးလေလေပို့ပြတ်ခွင့်လွတ်နိုင်လေလေပို့ပြတ်လက်ခံနိုင်လေလေပဲနော်သူလဲငါလိုပဲနော်ကိုကအခုအချိန်မှာလောဘဒေါသတွေနေသွားပြီလေဆိုတော့နော်အချိန်တော့ငါလဲအန္တလောဘဒေါသမောဟအတ္တမာနကြီးကြတဲ့ဒီပဲဆိုတာကိုမမေ့ဘူးအဲ့ဒီတော့မှာလောဘတွေဒေါသတွေမောဟတွေမာနတွေအတ္တဆဲတွေအတ္တမဲ့ပြည့်ကြီးနေတော့မှသဘောထားကြီးတယ်ခွင့်လွတ်နိုင်တယ်နော်အဲ့ဒီသဘောထားကြီးကြီးနဲ့ခွင့်လွတ်ပြီးတော့ကြီးကြီးလေးလေးပဲသက်ဆံသွားနိုင်လို့ရှိရင်ဟိုတစ်ဖက်ကလူကလည်းပဲစိတ်ကလေးနူးညံ့ပြီးတော့ကြီးလေးလာတယ်နော်တဖြည်းဖြည်းပြောင်းလဲလာတယ်အော်တစ်ဖက်ကငါ့ပုံမှာတဲ့သဘောထားကြီးပါလားနော်အဲ့ဒီတစ်ဖက်ကလည်းပဲကိုကသူ့စိတ်ကလေးသူ့ဟာသူတိလာအောင်မိလန်လေးပြီးတော့နော်သိရှိရှိနဲ့သင်ပေးမယ်ဆိုရင်ဘုလိုကတဖြည်းဖြည်းသူစိတ်ကိုသူသိလာမယ်။ကြာတော့ကြာရနော်တစ်နှစ်ကြာရင်ကြာမယ်နှစ်နှစ်ကြာရင်ကြာမယ်သုံးနှစ်ကြာရင်ကြာမယ်။ဆိုတော့အထူးသဖြင့်ကိုယ့်ရဲ့ family ထဲမှာတတလုံးအကြည့်နေရမယ်လို့ဆိုရင်အားလုံးဟာကိုယ့်စိတ်ကိုကိုယ်သိတဲ့လူတွေဖြစ်လာပြီဆိုရင်အားလုံးကသဘောထားကြည့်တဲ့လူတွေဖြစ်လာတယ်။သဘောထားမကြည့်တာဘာကြောင့်လို့ဆိုတော့ကိုယ့်ကိုယ်ကိုမသိလို့ပဲနော်။ကိုယ့်အကြောင်းကိုကိုယ်အမှန်တိုင်းမသိလို့သဘောထားမကြည့်တာပဲ။ကိုယ့်အကြောင်းကိုကိုတကယ်သိပြီးတော့အမှန်တမ်းသိပြီးတော့လက်ခံနိုင်လာရင်သဘောထားကြီးကိုကြီးလာတယ်သက်ဆိုင်ရဲ့အမှန်တမ်းအစဉ်ကြီးလာတယ်နော်ဒါကြောင့်ဒီတရားကိုအားထုတ်လို့ရှိရင်ဘဝမှာအဖက်ဖက်ကအစဉ်ကြီးလာနိုင်တယ်စိတ်အမှန်တမ်းအေးချမ်းလာတယ်ပြေမွေ့လာတယ်ဒီမွေ့အိမ်မှာကျင်းဆွေးနေတဲ့အစဉ်ကြီးလာလေးတွေကတင်းတင်းနည်းနည်းနည်းနဲ့အများအားလို့ရှိနေတယ်ကျန်းချင်းကအများအားရှိတယ်ရုံးမှာအလောက်တိုင်းမှာကျင်းဆွေးအစဉ်မပြေလို့မင်းနဲ့ခုခုခုခုနေရာလေးတွေအများကြီးရှိတယ်။တယောက်ကမင်းနဲ့တည်းနဲ့တင်းသွားတဲ့စိတ်ကလေးပါ။ဘယ်တော့ကသူကငါ့ကိုဘယ်လိုပြောထားတာ။တတိယအစဉ်ကနေတင်ရှင်နေနေဝင်နေ။အဲ့ အခုချိန်မှာသူ့ကိုစကားပြောမှဆိုမျက်နှာလေးကခတ်တည်တည်လေးအတန်လေးကခတ်တည်တည်လေးဖြစ်တော့မှာမျက်နှာနဲ့သဘောဖြစ်မလာနိုင်ဘူးနော်ဒါကိုသိနေသိသိသိနဲ့တဖြည်းဖြည်းသဘောထားပြောင်းလဲလာတယ်စိတ်အေးလာတယ်စိတ်ထဲမှာတင်ကျင်ကြော့သွားတယ်နော်ခန္ဓာကိုယ်မှာတင်ကျင်ကြော့တယ်စိတ်မှာတင်ကျင်များလို့ခန္ဓာကိုယ်မှာလည်းတင်ကျင်များတာပါနော်အဲ့တော့စိတ်ကတင်းနေတယ်ပင်ပန်းတယ်ခန္ဓာကိုယ်မှာတင်းကျပ်မှုတွေများတယ်ပင်ပန်းတယ်ယောဂါတွေအများကြီးဖြစ်တယ်အိတ်မပြောဘူးစားမှုတွေဒီလိုအရဖြစ်လာတယ်နော်အဲ့တော့ပဋိကောင်းလာလို့အဲ့လိုအတိညာရင်းကျက်လာတဲ့ခါမှာတင်ကျင်ကြော့လာတယ်မြေကထင်တာတက်တောင်တက်တာရှိလာတယ်ဆရာလိုဝင်တယ်အဲ့လိုပြောတယ်နော်ပြောရင်ရည်စရာတောင်ဖြစ်နေမှာတချို့တရားဒဂမတွေကိုခဏခဏမှားတာအနည်းဆုံးတော့စားကောင်းအိတ်ကောင်းတရားထုတ်ကြပါညဉ့်ညီမမှန်းရင်ဒီလောက်တော့မှန်းရသမ်းပါနော်ဒီလောက်ခရင်းမှရင်မှန်းချက်မထားနိုင်ဘူးလားနော်စားကောင်းအိတ်ကောင်းတရားထုတ်ပါဒီလိုနဲ့ပဲတစ်ခါပြင်းနဲ့စားကောင်းအိတ်ကောင်းဖြစ်လာရင်အာဒီတရားထုတ်ရတဲ့ချမ်းသာတယ်ပါလားငါ15မိနစ်လောက်အချိန်ရတယ်အေးအေးလေးငါ relax လုပ်ပြီးတော့ငါစိတ်လေးကရှိမှနေတယ်ငါခန္ဓာကိုယ်ကရှိမှနေတယ်ခန္ဓာကိုယ်မှာဖြစ်ပေါ်နေတဲ့ sensation တွေရှိမှတော့နေတယ်ဒီလိုနေကြလူတွေကရှိလာပြီဒီပုံရရင်ငုံလာရင်လာနေဝန်တားစရာတင်းကောင်းလေးတွေကြားကြားနေရတယ်ဟုတ်ကဲ့ဒီတော့ပြင်ဘယ်လိုဖြစ်လာရလဲ။အာတတိယကအင်တာအစင်ပြလာပြီဗျာ။နေရတာစိတ်ကိုချမ်းသာလို့အခုအဲ့လိုလည်းပြောတယ်စားရုပ်လည်းဝင်တယ်။နောက်ဒီတော့ဆိုရင်အရင်တော့စားမွေးအဲ့လိုပြောဖြစ်ပြီးတော့သူစားမွေးတိတ်မကောင်းဘူးနော်။အထူးသဖြင့် stomach ulcer တွေဖြစ်တာ။အခု ulcer လည်းပျောက်သွားပြီးဆေးလည်းမတော့ရတော့ဘူးလေ။ဘယ်လိုကလဲ6လတုန်းကပေါင်40တောင်တိုးလို့ဆိုတော့အာသတိထားအောင်နော်။ဒါတော့ကြီးွားနေတော့မကောင်းသေးဘူး။နော်။အဲ့လိုဖြစ်လာတာ။တတိယတော့ဒါစိတ်ချမ်းသာရဲ့စိတ်ချမ်းသာလာတဲ့သင်္ကေတပါတဲ့ဒါကျုံလို့ပြောပြတာပါနော်ဒီလိုပဲတရားရှိမှရင်းနဲ့ကျမ်းမာရေးတွေကောင်းလာတယ်ပေါင်းမဆက်ဆံရေးကောင်းလာတယ်စီးပွားရေးကောင်းလာတယ်ရုပ်လုံငန်းတွေမှာပြည့်စုံဆက်ဆံရေးတွေအဆင်ပြေလာတယ်အစကရရတရားထုတ်လည်းပူကောင်းလာတယ်ရုပ်ဆော့ဆိုအင်းကနေရုံးကိုတွားရင်းနဲ့တွားတဲ့လမ်းမှာဘတ်စကားကိကိုမရောက်ရင်ပတိလေးနဲ့မှတ်တော့ရှောက်ပြတွားရတာတဲ့နေပူရလေးလည်းစိတ်ညစ်လိုက်နေပြီလမ်းမှာလျှောက်တာဘူးလည်းပဲဒေါမနာကမဖြစ်မိဘူးစိတ်ကဘလို့မှ reaction မလာဘဲနဲ့ဒီဒီဒီဒီရွာတဲ့ကားပေါ်ရောက်ဒီဒီဒီဒီစီးသွားတော့ရုံးရောက်သွားတာစိတ်က reaction မရှိဘူး reaction နည်းတယ်နော်အရင်တုန်းကပင်ပန်းနေဆိုတာစိတ်က react လုပ်တာကို reaction တွေများလုံးနေတယ်နော်အဲ့တော့တတိမဲ့နေလို့ရှိရင် reaction နည်းသွားတဲ့ကြောင့်ပင်ပန်းမှုတက်တာသွားတယ် stress နည်းသွားတယ်အဲ့တော့ပြောရမယ်ဆိုရင်ဒီတရားထုတ်လို့ရနိုင်တဲ့ကျေးဇူးတွေကကုန်နိုင်စရာမရှိဘူးနော်ဒီအတိတ်မှားလေးတွေကနေစတော့နောက်ဆုံးနာမလူပတ်ပိစေကညာနဲ့တစ်ဆင့်ဆင့်နော်တက်သွားတက်သွားပဲဥဒိယလေးကညာတစ်ဆင့်ဆင့်တက်သွားတက်သွားပဲဟိုးသင်္ခါရိကညာဒါတွေလည်းရတာပါပဲနော်တကယ်ကျေးဇူးတကယ်ရပါလေဒါကြောင့်လူတိုင်းတရားထုတ်တယ်အထူးသဖြင့်အသက်ကြီးပြီးမေမကောင်းမှုဆိုတဲ့တရားကြီးကပိုးပြီးတော့အထုတ်တယ်အချိန်ရှိဖို့အချိန်ကိုမရှိဘူးနော်နောက်က9နှစ်ပဲနေရနေရ10နှစ်ပဲနေရနေရတရားထုတ်တယ်တရားထုတ်ရင်ကျန်မာကြီးကောင်းလာမယ်နော်တတိယကျမ်းမာရေးမကောင်းတဲ့တရားမထိနိုင်ဘူးလို့ပြောနေတဲ့အစားကြီးရပ်တော့လှုပ်လိုက်ရင်ကျမ်းမာရေးတော့ပိုကောင်းလာမယ်နော်ဟိုတနေ့ကပဲအရင်တော့တက္ကသိုလ်မှာဆရာဆရာမဖြစ်ဘူးလေနော်ဒီဘုန်းကြီးတွေကတက္ကသိုလ်မှာဌာနမှုဖြစ်ခဲ့ဘူးတဲ့ဆရာဦးလာတယ်အရင်တော့သူနေမကောင်းလို့ဆရာဝန်ခဏခဏပြတယ်ပါဂူကမှ၂ယောက်ပူကြီးပြနေရတာပါဂူ၂ယောက်ကိုဒရင်လည်းပြနေရတဲ့ယောဂသူ့မှာရှိတယ်နော်သူ့အိမ်ဒီဇနီးကလည်းပဲဆရာဝန်ပြနေရတယ်ပြနေရတဲ့ယောဂကတော့ပြောရင်တော့မင်းစိတ်နဲ့ပတ်သက်တယ်အပိုင်းရှိတယ်နော်အဲ့ဒါဒီတရားကြီးကစတရားထုတ်တာလေသူ့ကိုပြင်းမနာမှတွေ့တာကိုပြန်တွေ့တော့တရားကြီးတရားထုတ်ပါနော်တရားထုတ်ရင်တန်ရှင်ပုံရတော့တရားကြီးတော့ကပို့ဆိုမယ်နော်အဲ့လိုပြောတော့တော်တော်ပါလေဒီတရားကိုတကယ်ကျိုးစားတယ်ကျိုးစားပြီးအားထုတ်တော့သူ့ယောဂါတော်တက်တာသွားတယ်သူ့ပါရဂူတော့ပြကြည့်တယ်သူ့ပါရဂူကစမ်းတက်ကြည့်တော့ယောဂါတိုးမလာဘူးတဲ့နည်းနည်းတော့ကျော့သွားပြီတဲ့ဒီလိုဆက်သွားပါအောင်မဖြတ်လိုက်ပါနဲ့တရားလည်းအထုတ်ပါအဲ့ဒီလိုတရားလည်းဆက်အထုတ်တယ်ဒီတတခုမှတော်တော်ကြားတယ်တလခွဲလောက်ကြားတယ်နော်အဲ့တရားလည်းဆက်အထုတ်တယ်ဆေးလည်းဒီဆက်ပဲစားနေတာနော်နောက်တော့ဆရာဝန်တပည့်ကြီးလိုက်ဆရာဝန်ယောဂါတော်တော်တက်တာနော်ဒါပေမဲ့ဆေးကိုနည်းနည်းထပ်လျှော့မဖြတ်နိုင်ဘူးတရားလည်းဆက်အထုတ်ပါဟိုတနေ့ရက်ပဲဒီလာတယ်၃ရက်ကျော်လောက်ကဖြစ်တယ်နော်တခါကြီးကြက်မကြီးချင်းနေဘယ်နဲ့နေလဲဆိုတတိယအခုဘာဆေးတော့မစားရတော့ပါကူတော့ပြရကြည့်တယ်လားဆိုပြရကြည့်တယ်ဆရာဝန်ကစိတ်ဆောက်မလို့တော့ဘူးလို့ပြောတယ်နော်အရင်ကလူပဲစိတ်နဲ့ပတ်သက်ပြီးနည်းနည်းပါးပါဟိုစိတ်ရောဂါလို့ကတို့ခေါ်တာပေါ့နော်အမှန်တော့စိတ်မချမ်းသာလို့စိတ်တကယ်ကြီးဖြစ်နေတာပါအဲ့မပြောဘူးအဲ့စိတ်တွေအများကြီးတောက်တောက်ရတယ်နော်အဲ့လိုက်လည်းနှေးနေနေခဏလေးပြန်မျိုးတယ်ပြန်အဲ့လိုမပြောဘူးရင်းနေတုံတယ် စကားပြောဆိုအဆင်မပြေတော့ဘူးနော်တယောက်တယောက်စကားသိမပြောရတဲ့အချိန်တွေကိုရောက်နေတယ်နော်သဘောထားကိုလဲမှုရှိကြတာဟုတ်အဲ့လိုကြောင့်သူ့မှာယောဂါကြီးဖြစ်နေတာဆိုတော့အခုပြည့်စုံနေတဲ့တရားထုတ်တယ်အဲ့ဒကမကြီးရောပဲနဲ့တော့စီးပြီးပါလိစားရသေးလားဆိုဘာစီးမှမစားတော့ဘူးအဲ့လိုပဲပြောရလားဆိုဘာအိတ်စီးမှမတော့ဘဲနဲ့အခုအိတ်ပြောနေတယ်နော်ဘယ်လောက်ကောင်းထားလဲနော်ဒါပေမဲ့ကတော့သူ့သားအခုတရားထုတ်နေတယ်ကံကဝင်ရပေါင်းတရားလေနော်အငယ်ဆုံးခလေးပြောက်ကလည်းလို့တအိမ်လုံးတရားထုတ်ပါလေဗျာအချိန်ရောက်ရတယ်လို့ပေါ့နော်တစ်ခဲစီတရားထုတ်တယ်ဒါတော့တွားတယ်အိမ်မှာလည်းအထုတ်တယ်နော်ဘဝတစ်ခုလုံးပြောင်းလဲလာတာမိသားစုတစ်ခုလုံးကနေရတာအဆင်ပြေလာတယ်အသေးစိတ်ပြောမယ်ဆိုရင်တော်တော်နဲ့ကုံမှန်မဟုတ်ဘူးအဲလင်းလင်းပြောချင်တာကမတက်တက်နဲ့အာထုတ်ပါတက်လာပါလိမ့်မကောင်းလဲအာထုပ်ပါကြာရင်ကောင်းလာပါလိမ့်မယ်မတိုးတဲ့လဲအာထုပ်ပါကြာရင်တိုးတက်လာပါလိမ့်မယ်ဘယ်တော့မှစိတ်မပြတ်ပါနဲ့နော်အဲ့ဒါလေးကိုပါဠိတစ်ခါဖတ်ထားတာလေးကိုဘုန်းကြီးကဘယ်လိုပဲမှတ်မှတ်ထားလေးအလေးရှိရှိနော်ပြီးရင်ဒီမြောက်ကိုပြန်ပြန်ပြောပြရတယ်နော်ဟိုဒကာကြီးတို့ကြားနေကြတရားလိုမျိုးတော့မဟုတ်ဘူးနော်ကိုတကယ်ကြုံမှုရလေးတွေကိုတစ်ဆင့်ပြန်ပြောပြရတာနားထောင်ကောင်းရုံမဟုတ်ဘူးနော်စဉ်းစားကြရလေအဲ့တော့ဒီလိုရောက်လို့ပြောလဲဆိုတော့ is the mind wanders or is distracted နော်စိတ်ကပြန့်လွင့်သွားတယ်ဆိုပါတော့လေနော် distracted ဆိုတာတခြားအာရုံရောက်သွားတယ်ဆိုပါတော့လေ wander ဆိုတာဟိုးတူရောက်သွားတာနော် distracted ဆိုတာကိုထားတဲ့အာရုံမှာမနေဘဲနဲ့တခြားကိုရောက်သွားတာဒီလိုပဲဖြစ်တယ်ကနော် is the mind wanders or is distracted bring it back to the point quite gently နော်ငင်းတကားလေးကိုထားနေကြအရင်ကိုပြန်ကြလိုက်ပါပြန်လွင့်သွားတာကိုသိတယ်ကိစ္စမရှိဘူးသူ့ဒီမှာကိုထားခြင်းနဲ့အရင်ကိုပြန်ကြည့်လာပါထွက်လေဝင်လေဖြစ်ဖြစ်ပြင်လာဖောင်းလာပဲဖြစ်ဖြစ်ထိနေတာလေးကိုသိတာပဲဖြစ်ဖြစ်နော်ကိုထားခြင်းနဲ့အရင်ကိုမှထားပါ and even if you did nothing during the whole of your hour ဒီမှာကတော့ကတဏှာကြီးထိုင်တာကိုပြောတာဟုတ်နော်အဲ့တော့အဲ့ဒီတဏှာလုံးမှာတဲ့နော် even if youdid nothing during the whole of your hour but bring your mind back 1,000 times though it went away every time you brought it back your hour will be very well employed no tanai lo lo tacha ba ma ma lo jit sit pyan lin twa lai pyan yi la lai sit pyan lin twa lai pyan yi la lai no sit pyan lin twa lai pyan lin man ti lai ma ko ayu man pyan tha lai no pyan lin man ti lai နဘွားရီမှာပြန်ထားလိုက်တဏှာရီမှာအကျဉ်းတစ်ထောင်ပဲလုပ်ကြထားတာထောင်တော့တဲ့အဲ့တဏှာရီကတန်ဖိုးရှိပါတယ်အဲ့တော့စိတ်မပြတ်ပါဘူးအစမှအင်တန်ဖြစ်တယ် everything is hard before it is easy နောက်ပိုင်းလွယ်လာတဲ့ခါကျတော့ဘလောက်ကြောင့်လွယ်မလဲဆိုရင်တရားကိုအားထုတ်နေရတယ်လို့တောင်မထင်တော့ဘူးတရားကသူ့ဟာသူအားထုတ်နေတာအဲ့လိုဖြစ်အောင်ဖြစ်သွားတယ်စိတ်ကိုထိလို့မရဘူးလို့ပြောတဲ့လူတွေကနောက်ပိုင်းအလုပ်ဖြစ်နေတဲ့အခါမှာစိတ်ကိုထိရမလို့ကြည်နေနဲ့ပြည်နေတာနဲ့ပဲသူ့ဟာတူရဲ့ဘယ်မှမတော်ဘယ်လိုဖြစ်အောင်ဖြစ်သွားနိုင်လဲနော်ဒီဖုန်းကြီးလည်းလူကတရားထုတ်ခါစမှာစိတ်ပြက်လောက်အောင်ကိုဖြစ်ခုတယ်ငကူကအတိတ်တဲ့အင်တာများတဲ့သူငကူကခင်းနေတဲ့လူဇွတ်တူလောက်တဲ့သူအမှားရင်းနေအင်တာများတယ်နော်တရားထုတ်တော့လည်းဘယ်လိုပဲစိတ်ကိုမနိုင်ဘူးဟုတ်တယ်ဒီဒီဟိုရောက်ဒီရောက်ကြာတော့စိတ်တောင်ပြက်လာတာငါအချိန်ဆုံးလို့ပြင်နေပြီထင်တယ်နော်ဒါမှမဟုတ်ဘယ်လိုပဲဆက်ပြီးကြိုးစားငါကိုကိုယ်စိတ်ရဲ့ဝါဒနာကူကတကယ်တန်ဖိုးရှိတယ်ထင်ရှော့လို့မရှိဘူးဒီစိတ်ပါတက်တယ်မှာမရရအောင်ကြိုးစားကြိုးစားကြိုးစားကြိုးစားကြည့်ထားတာပဲနော်ကြာတော့အလေးချင်းရတော့လွယ်လာတယ်မခက်တော့ဘူးအခုတော့တရားထိုက်တာမခက်တော့ဘူး natural ဖြစ်နေတဲ့သဘောမျိုးဖြစ်သွားတယ်နော်အဲ့တော့မတက်လည်းပဲအာထုပ်ပါမကောင်းလည်းပဲအာထုပ်ပါမတိတ်လည်းပဲအာထုပ်ပါနော်အဲကိုယ်အိမ်မှာကိုယ်အိမ်နဲ့မိဆက်တဲ့ကနေရာမှာရိတ်တာတွေပါလို့ရှိတတ်ပါလေနော်တွားပြီးတော့အာထုပ်ပါ